Welcome to the Voice of America in Burmese.
Mingla nan ne khim mak mya to ra shin a long shin nan cham mi ja ba si UAE American tan ga 2018 khu ni zon la 6 ye buru ne me phe atan ne si sin ni go American pi raw su myo ro Washington DC ga ni 9 meter 24 40 ne 51 tu a pyin Facebook sa min na phit de UAE Burmese news ga ni dai yai thau lut ni ba bi khim mya ကျွန်တော်စမိုးပြီပါခင်ဗျာအခုနောက်ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကဆုမြတ်မော်ပါရှင်အီရန်နဲ့စီးပွားရေးဆက်လုပ်နေမယ်ဆိုရင်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေအနေနဲ့အမေရိကန်အစိုးရရဲ့ဒဏ်ခတ်အရေးယူမှုအထူးခံရနိုင်တယ်လို့သတိပေးလိုက်ပါတယ်ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံကစုံစမ်းရေးမှုတွေကူညီစုံစမ်းဝင်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကစာရေးသားတောင်းဆိုလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုတော့ခင်မျိုးသက်နဲ့ကြီးညာပေးပါမယ်ရှင်
โอเคကောင်းပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်သတင်းတော်လေးဒီမှာဆိုရင်တော့
ဟိုဝန်ကြီးဌာနရဲ့အားလုံးက definitive တူနဲ့တူဌာနတခုနဲ့တူ coordination ဆိုတဲ့เนาะ definitive အထောက်အပံ့ပြုပြီးတော့တွားဖို့လိုပါအဲ့ဒါလေးတွေတူနေအ
ဲ့ဒီဟာတော့စီမံဘဏ္ဍာဝန်ကြီးအသစ်ဖြစ်တဲ့ဦးစိုးဝင်းကသူ့ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်ဒါအပြင်မုတ်တုံရာသီကာလရိုဟင်ဂျာဒုက္ခသည်စခန်းတွေအတွက်အကူအညီတွေနှစ်ဆလိုအပ်နေတယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီကပြောလိုက်တဲ့အကြောင်းဂျနီဗာမှာကျင်းပနေတဲ့အယ်လိုနီလာကမ်းမှာမြန်မာနိုင်ငံအတွင်းအာဒမလှုပ်အားစေခိုင်းမှု90ရာခိုင်နှုန်းပပျောက်သွားပြီလို့မြန်မာကိုယ်စားလှယ်ကပြောလိုက်တဲ့အကြောင်းနဲ့မြောက်ကိုရီးယားနဲ့အမေရိကန်သမ္မတထိပ်သီးဆွေးနွေးပွဲပြုလုပ်တဲ့အခါမြောက်ကိုရီးယားခေါင်းဆောင်တဲ့ကုန်ကြမ်းစည်ဘသူကကြက်ခါမှာလည်းအဆရှိတဲ့သတင်းတွေကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာအင်္ဂါညဒရိုက်လီလိုင်းဆွေးနွေးခန်းကိုပြန်လည်တင်ဆက်ပေးပါမယ်။ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဒေါ်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အီရန်ရဲ့စီးပွားရေးဆက်လုပ်နေမယ်ဆိုရင်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေအနေနဲ့အမေရိကန်အစိုးရရဲ့ဒဏ်ခတ်အရေးယူမှုအထူးခံရနိုင်တယ်လို့သတိပေးလိုက်ပါတယ်။အီရန်နိုင်ငံဟာနျူကလ িয়ার ဆိုင်ရာသဘောတူစာချုပ်မှာ2015ခုနှစ်ကလက်ပတ်ထိုးခဲ့ပြီးတဲ့နောက်မှာတော့ဟန်ပြကုမ္ပဏီတွေကိုတုံးတရားမဝင်ငွေကြေးထောက်ပံ့မှုတွေလုပ်ပြီးတော့မကောင်းတဲ့လုပ်ရက်တွေဆက်လုပ်နေတယ်လို့အမေရိကန်ဗန်နိုင်းဌာနကအင်္ဂါနေ့ကပြောကြားလိုက်ပါတယ်။အဲ့ဒီလှုပ်ဆောင်မှုတွေပိုတိုးလာမယ်လို့ခန့်မှန်းတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကဆိုပါတယ်။မဟာမိတ်နိုင်ငံတွေရဲ့ကုမ္ပဏီတွေကိုအတုံးချတမတ်တမတ်ကြတဲ့ဗန်ဒါစနစ်တွေကိုအီရန်အစိုးရကအတုံးချပြီးတော့အကြမ်းဖက်အဖွဲ့တွေဖြစ်တဲ့ Hezbollah, Hamas နဲ့ဟူသီတပုံတွေကိုငွေကြေးထောက်ပံ့နေတယ်လို့အကြမ်းဖက်ဝါဒနဲ့ဗန်ဒါရေးထောက်လှမ်းမှုအဖွဲ့ရဲ့လက်ထောက်ဗန်ဒါရေးဝန်ကြီးSiegel Mandelka ကပြောကြားခဲ့ပါတယ်။အခုလိုအီရန်ရဲ့အတုံးချမှုကြောင့်မဟာမိတ်နိုင်ငံတွေကအဖွဲ့အစည်းတွေအနေနဲ့အမေရိကန်ရဲ့အင်အားပြင်းတဲ့အရေးယူဒဏ်ခတ်မှုကိုခံရနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းသူကပြောကြားခဲ့တာပါ။အီရန်နျူကလ িয়ার သဘောတူစာချုပ်ကနေပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့လမှနှုတ်ထွက်ကြောင်းကြေညာခဲ့ပေမယ့် EU ဥရောပသမ္မတကတော့ဒီစာချုပ်ကိုပြစ်ပယ်ဖို့မလိုလားပါဘူး။ဒါပေမဲ့ EU အဖွဲ့ဝင်နိုင်ငံတွေကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေအီရန်ရဲ့စီးပွားရေးမလုပ်အောင်ကာကွယ်တဲ့ဆောင်ရွက်မှုတွေကို EU တာဝန်ရှိသူတွေဆောင်ရွက်နေကြပါတယ်
။အီရန်ရဲ့နျူကလ িয়ার လက်နက်ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်မှာဒီသဘောတူညီချက်ဆက်လက်တည်မြဲစေဖို့အတွက်ဥရောပနိုင်ငံတွေကိုဖိအားပေးတဲ့အနေနဲ့အီရန်ဟာသူ့ရဲ့ယူရေနီယမ်တန့်စင်မှုကိုတိုးမြှင့်လှုပ်ဆောင်ဖို့အတွက်စီစဉ်နေပြီလို့အီရန်နျူကလ িয়ার ဆိုင်ရာတာဝန်ခံကအင်ကာနေမှာပြောကြားလိုက်ပါတယ်။အီရန်ဆိုတာဟာနန်တက်စ်မြို့ကအနုမြူဓာတ်ပေါင်းပူရှိရာနေရာမှာဘဟုခွာသုံးအစ်မြန်ဆက်ယုံတိဆောက်ဖို့အတွက်အခြေခံအဆောက်အုံတွေကိုစတင်နေပြီလို့ AEO အနုမြူစွမ်းရည်အဖွဲ့ဒါရိုက်တာအလီအက်ခဘာဆယ်လီကနိုင်ငံတော်ရုပ်တံကနေထုတ်လွှင့်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။အီရန်ဟာ2015နျူကလ িয়ার သဘောတူညီချက်အတိုင်းလိုက်နာပြီးချိုးဖောက်မှုမရှိခဲ့ပါဘူးလို့မစ္စတာဆယ်လီကပြောခဲ့တာဖြစ်ပြီးအီရန်ကအခုလိုစတင်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီး IAEA နိုင်ငံတကာအနုမြူစွမ်းရည်အေဂျင်စီကိုတနင်္လာနေ့မှာပဲစာတစောင်ပေးဖို့အကြောင်းကြားခဲ့တယ်လို့လည်းပြောပါတယ်။ဒီသဘောတူညီချက်ကပြုတ်ကွဲပျက်စီးနေတာမို့အီရန်ရဲ့ယူရေနီယမ်တန့်စင်မှုတွေကိုတိုးမြှင့်လှုပ်ဆောင်ရေးအတွက်ပြင်ဆင်ဖို့အတွက်အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကတနင်္လာနေ့မှာပဲပြောကြားခဲ့ပါတယ်။မစ္စတာဆလာဟီကလည်းအီရန်ဟာပြုတ်ကွဲပျက်စီးနေတဲ့နျူကလ িয়ার သဘောတူညီချက်ကိုဆက်လက်တွဲဖက်ပြီးမနေနိုင်ကြောင်းနဲ့အီရန်အတွက်အရေးယူဒဏ်ခတ်မှုအစ်စ်တွေနဲ့ရင်ဆိုင်နေရချိန်မှာနောက်ထပ်ကန့်သတ်မှုတွေကိုလိုက်နာဖို့မလုပ်နိုင်ဘူးလို့လည်းပြောကြားခဲ့ပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဂျာဝင်နှောက်ယှက်ခဲ့သလားဆိုတာစုံစမ်းစစ်ဆေးမှုတစ်နှစ်လောက်ကြာနေရတာကရှေ့နေချုပ် Jeff Sessions ကစုံစမ်းစစ်ဆေးမှုတွေမှာမပါတော့ဘဲဘေးဖယ်နေလိုက်လို့ဖြစ်တယ်လို့သမ္မတ Donald Trump ကထပ်ပြီးတော့အပြစ်တင်လိုက်ပါတယ်။ ဆောင်စန်းစစ်ဆေးမှုထဲမှာသူမပါတော့ဘူးဆိုတာကို Jeff Session ကတကယ်လို့သူ့ကိုပြောခဲ့မယ်ဆိုရင်တခြားတယောက်ကိုတာဝန်ပေးမှာဖြစ်တယ်လို့သမရက Twitter ပေါ်မှာရေးသားခဲ့ပါတယ်။သမရရွေးကောက်ပွဲမှာရုရှားကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတဲ့စုံစမ်းမှုနဲ့အဲ့ဒီစုံစမ်းမှုကိုဥဆောင်ခဲ့တဲ့ FBI အကြီးအကဲဟောင်း James Comey ကိုသမရထရမ်ကယာရုကနေဖယ်ရှားလိုက်တာဟာတရားဥပဒေကိုနှောက်ယှက်ရကြသလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေကိုအထူးစုံစမ်းရေးမှူး Robert Mueller ကအခုဥဆောင်စုံစမ်းတဲ့အထိဖြစ်လာရတာကလွန်ခဲ့တဲ့တစ်နှစ်တုန်းကစုံစမ်းမှုတွေကိုကြီးကြပ်တာဝန်ယူရတဲ့တာဝန်ကနေပြီးတော့ရှေ့နေကျုပ် session base ဖယ်နေလိုက်လို့ဖြစ်ပါတယ်။ Jeff Session ဟာ Trump ကိုလူသိရှင်ကြားထောက်ခံသူတယောက်ဖြစ်တဲ့အပြင်ရွေးကောက်ပွဲမဲဆွယ်စဉ်ကာလက Washington ဆိုင်ရာ Russia တပ်အမတ်ကြီးနဲ့နှစ်ကြိမ်တွေ့ဆုံခဲ့မှုရာကြောင့်သူ့ရဲ့ရည်တည်ချက်အပေါ်မေးခွန်းထုတ်စရာတွေရှိနေတာဖြစ်ပါတယ်
။ American သမ္မတ Donald Trump ရဲ့မဲဆွယ်စီးဝင်း manager ဟောင်းတူဖြစ်တဲ့ Paul Manafort ဟာသူ့ပေါ်မှာဆွဆွဲအရေးယူထားတဲ့ပြစ်မှုဆိုင်ရာဆွဆွဲချက်တွေနဲ့ပတ်သက်တဲ့မျက်မြင်သက်သေတွေပေါ်မှာဂျောင်းဝင်နှောက်ယှက်မှုတွေအကျဉ်းချင်းလုပ်ခဲ့တယ်ဆိုတဲ့အစိုးရရှေ့နေတွေရဲ့ဆွဆွဲမှုတွေကိုပြန်ပြီးတုံ့ပြန်ဖို့အတွက်အချိန်ကိုတောက်ကြံနေအထိပေးထားပါတယ်။ Manafort နဲ့သူ့ရဲ့လုပ်ဖော်ကင်ဘက်အ ਨੇ စုံတယောက်ဟာအထူးစုံစမ်းမှု Robert Mueller စုံစမ်းစစ်ဆေးမှုတွေမှာတက်တဲထွက်ဆိုနေတဲ့တက်တဲနှစ်ဦးကိုထက်တလဲလဲဆက်သွဲပြီးဩစာလွှမ်းမိုးဖို့အတွက်ကြိုးစားခဲ့တယ်လို့အထူးစုံစမ်းရေးမှူးအတွက်လှုပ်ဆောင်ပေးနေတဲ့အစိုးရရှင်တွေကတနင်္လာနေ့မှာတရားရုံးတော်မှာတင်သွင်းဆွဲဆိုခဲ့တာဖြစ်ပါတယ်။ဒီတက်တဲနှစ်ဦးရဲ့အမည်ကိုတော့တရားရုံးတင်သွင်းမှုလောမှာဖော်ပြမထားပါဘူး။ Manafort ကတော့သူ့ပေါ်မှာအခုလိုဆွဆွဲမှုဟာမဟုတ်မှန်ဘူးလို့ညင်းဆိုပါတယ်။ Manafort ရဲ့ပြောခွင့်ရ Jason Moloney ကလည်း Mr. Manafort မှာအပြစ်မရှိကြောင်းပြောကြားခဲ့ပြီးဒီကိစ္စကိုရုံးတော်မှာရင်ဆိုင်မယ်လို့လည်းပြောပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ဟောထူးနေမတဲ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါဗျ။ရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွေချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာစုံစမ်းရေးမှုတွေကူညီစုံစမ်းခွင့်ပြုဖို့အတွက်မြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းလိုက်ပါဗျ။အကြမ်းဖက်မှုဆွဲချက်အားလုံးကိုစုံစမ်းဖော်ထုတ်မယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိကိုအတိအမှတ်ပြုပေမဲ့အပြောထက်လက်တွေ့လောက်တာကိုမြင်လို့ရတယ်လို့မြန်မာအစိုးရခေါင်းဆောင်တွေစီကိုလုံခြုံရေးကောင်စီကပေးပို့တဲ့စာထဲမှာပြည့်ပြည့်စုံစုံရေးထားတဲ့အကြောင်းကိုဒီစာဖတ်ရတဲ့ AP သတင်းဌာနကပြောပါတယ်နိုင်ငံတကာအတိုင်းအဝိုင်းကပါဝင်ပြီးတော့တီးခြားဗက်မလိုက်ပဲပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်မယ်ဆိုရင်မြန်မာအစိုးရရဲ့ကတိတွေခိုင်မာတဲ့လက်တွေ့ဆောင်ရွက်မှုတွေဖြစ်လာမှာဖြစ်ပြီးတော့လူခွေချိုးဖောက်ကျူးလွန်သူတွေကိုအရေးယူနိုင်မှာဖြစ်တယ်လို့အဲဒီစာထဲမှာရေးသားထားကြောင်း AP သတင်းမှဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကလူခွင့်ရေးကိုကာကွယ်မြှင့်တင်ဖို့လိုလားတဲ့ဆန္ဒကိုပြသဖို့မှာစုံစမ်းစစ်ဆေးမှုတစ်ခုတည်းမဟုတ်ဘဲကုလသမဂ္ဂအဖွဲ့အစည်းတွေအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့အထူးသဖြင့်ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းလိုတယ်လို့လုံခြုံရေးကောင်စီကတိုက်တွန်းထားပါတယ်။လုံခြုံရေးကောင်စီဝင်နိုင်ငံတွေကတန်တမန်တွေဟာရခိုင်ပြည်နယ်နဲ့နေပြည်တော်ကိုဧပြီလ30ရက်နေ့မေလ1ရက်နေ့တွေကတွားရောက်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြန်မာအစိုးရစီကိုတိုက်တွန်းစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။အဲဒီခီးစဉ်နောက်ပိုင်းရခိုင်ပြည်နယ်ကနေရဆွန့်ခွာသွားသူတွေပြန်လည်လက်ခံရေးလုပ်ငန်းတွေကိုအထောက်ပံ့ပြုနိုင်ဖို့မြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီတွေကြားမှာနားလည်မှုစွာကြွန်လွှာကိုမေလ31ရက်နေ့တုန်းကကနဦးလက်မှတ်ထိုးခဲ့ကြပါတယ်ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့တွေတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖို့အတွက်လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တစ်ခုဖွဲ့သွားမယ်လို့မေလ31ရက်နေ့မှာပဲအစိုးရကထုတ်ပြန်ကြေညာပါတယ်။အဲဒီကော်မရှင်မှာနိုင်ငံတကာပုဂ္ဂိုလ်တဦးအပါအဝင်၃ဦးပါဝင်မယ်လို့အစိုးရကြေညာချက်ထဲမှာဖော်ပြထားပါတယ်
။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့လာမယ့်သတင်းပတ်ထဲစင်ကာပူမှာပြုလုပ်မယ့်ထိပ်သီးဆွေးနွေးပွဲကို Sentosa ကျွန်းကကပယ်လာဟိုတယ်မှာကျင်းပမယ်လို့သမရအင်ဗျူကပြောကြားလိုက်ပါတယ်။သမရအင်ဗျူပြောခွင့်ရဆာရာဟက်ဂဘီဆန်ဒါစ်ဟာအခုလိုထိပ်သီးဆွေးနွေးပွဲကျင်းပမယ်နေရာကိုအင်ကာနေကသူ့ရဲ့ Twitter မှာရေးသားခဲ့တာဖြစ်ပါတယ်။ဒါအပြင်အခုလိုဆွေးနွေးပွဲကိုလက်ခံကျင်းပပေးတဲ့အင်ရှင်စင်ကာပူအစိုးရကိုလည်းကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။အစောပိုင်းတုန်းကသမရထရမ့်ကဂျူနာဆင်းရဲနဲ့စင်ကာပူဆွေးနွေးပွဲဟာတခုတခုကြီးကြီးကျယ်ကျယ်ဖြစ်လာမယ့်ကိစ္စရဲ့အစဖြစ်ပြီးမကြာခင်မှာပဲတွေ့မြင်ကြရတော့မှာဖြစ်ကြောင်းသူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်။ American နဲ့မြောက်ကိုရီးယားအရာရှိတွေဟာထိပ်သီးဆွေးနွေးပွဲမတိုင်ခင်လိုအပ်တာတွေကိုဆက်လက်လှုံ့ဆော်နေကြတာပါ။ သမ္မတထရမ့်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကင်ဂျွန်အွန်းရဲ့ထိတ်တန့်လက်ထောက်ဖြစ်တဲ့ကင်မြွန်ချိုးနဲ့သမ္မတအင်ဂျူမှာလက်ခံတွေ့ဆုံခဲ့ပါတယ်။ကင်မြွန်ချိုးကသမ္မတထရမ့်ကိုကင်ဂျွန်အွန်းရဲ့စာကိုပေးအပ်ခဲ့တာဖြစ်ပါတယ်။
83ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌအဖြစ်အက်ကွေဒေါ်နိုင်ငံသား၏ဝင်ကြီးကိုရွေးချယ်တင်မြှောက်လိုက်ပါတယ်။အင်္ဂါနေ့ကမဲခွဲရွေးချယ်ရာမှာဟွန်ဂျူရက်စ်သံအမတ်ကြီးကိုအက်ကွေဒေါ်နိုင်ငံသား၏ဝင်ကြီးမာရီယာဖာနန်ဒါအက်စပီနိုဆာဂါဆက်စ်ကမဲအပြတ်အသတ်နဲ့အနိုင်ရခဲ့တာပါ။ကုလသမဂ္ဂ38နှစ်သက်တမ်းမှအက်စပီနိုဆာဂါဆက်စ်ဟာအထွေထွေညီလာခံဥက္ကဋ္ဌတာဝန်ကိုရရှိတဲ့၄ဦးမြောက်အမျိုးသမီးဖြစ်တဲ့အပြင်ပထမဆုံးလက်တင်အမေရိကတိုက်ကရွေးချယ်ခံရသူဖြစ်ပါတယ်။
Apple computer အသုံးပြုသူတွေတွင်လည်းသူတို့ရဲ့ကလေးတွေ computer သုံးပြီးဓာတ်ပုံတွေ video တွေကိုတင်တာအသုံးပြုတာတွေနဲ့ပတ်သက်တဲ့ကြာမြင့်တဲ့အချိန်နဲ့ကြာမြင့်တာအတွက်စိတ်ပူပန်နေကြပါတယ်။ဒါကိုဖြည့်ရှင်းပေးနိုင်ဖို့အတွက် Apple ကပြင်ဆင်နေပါပြီ။ iPhone, iPad အစရှိတာတွေအပါအဝင်ဖန်တားပြင်ပေါ်ကတဆင့် online ဆက်သွယ်မှုတွေပြုလုပ်နေကြတဲ့ဝါသနာရှင်ကလေးတွေရဲ့အသုံးပြုကာလကိုမိဘတွေကထိန်းချုပ်နိုင်အောင်ကြိုးပမ်းနေကြတာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ဒေါခင်မျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။မုတ်တုံရာသီအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေတဘာဝကပ်ပြီးနဲ့ရင်ဆိုင်ရနိုင်တာကြောင့်အကူအညီတွေနှဆလိုအပ်နေပါတယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC ရဲ့ဥက္ကဋ္ဌကပြောကြားလိုက်ပါတယ်။ဒုက္ခသည်စခန်းကြီးရေလွှမ်းသွားနိုင်တဲ့အခြေအနေရှိတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အရေးပေါ်ကူညီဖို့အတွက်ကောက်ဆက်ဘဇာကရိုဟင်ညာဒုက္ခသည်စခန်းကြီးကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ IRC ရဲ့ဥက္ကဋ္ဌဒေးဗစ်မီလီဘန်တိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။အကြောင်းစုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံကနေ2018ခုနှစ်ဩဂတ်လနောက်ပိုင်းကထွက်ပြေးလာကြတဲ့ရိုဟင်ညာဒုက္ခသည်9သိန်းနီးပါးလောက်အပြင်အရင်တည်းကရှိနေတဲ့ရိုဟင်ဂျာဒုက္ခသည်နှစ်သိန်းလောက်နေထိုင်နေကြရတဲ့ဒုက္ခသည်စခန်းတွေဟာမုတ်တုံရာသီကာလအတွင်းမှာတဘာဝကပ်ဘေးကြီးကျရောက်မဲ့အန္တရာယ်ရှိနေတာကြောင့်အရေးပေါ်ကူညီဆောင်ရွက်မှုတွေလိုအပ်နေတယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC ဥက္ကဋ္ဌဒေးဗစ်မီလီဘန်ကပြောကြားလိုက်ပါတယ်။မုတ်တုံရာသီမှာလေပြင်းတိုက်ပြေပြိုမှုတွေကြောင့်သူတို့ယာယီခိုးလုံနေကြရတဲ့နေအိမ်တွေပျက်စီးဆုံးရှုံးကုန်ပါကိုဒုက္ခသည်တွေစိုးရိမ်နေကြတယ်လို့တောက်သုံးရင်နဲ့အစာအစာအလုံးအလောက်မရနိုင်တော့မှကိုလည်းစိုးရိမ်နေကြတယ်လို့ Cox's Bazaar မှာရှိတဲ့ Kutu Balong ဒုက္ခသည်စခန်းကိုဂျွန်လ၄ရက်နေ့တုန်းကကိုရိုင်းတွားရောက်လေ့လာခဲ့တဲ့ Mr. Miliband ကပြောပါရယ်မြန်မာနိုင်ငံမှာထိတ်လန့်စရာဖိနှိပ်မှုတွေခံကြရတဲ့အကြောင်းရိုဟင်ဂျာမိသားစုတွေကသူ့ကိုပြောပြကြတယ်လို့လည်းဆိုပါရယ်မြန်မာနိုင်ငံကနေလွန်ခဲ့တဲ့၈လအတွင်းထွက်ပြေးလာကြတဲ့ရိုဟင်ဂျာ9သိန်းလောက်ရဲ့အခြေအနေကသူမြင်တွေ့ဘူးသမျှဘာနဲ့မှမတူပဲမုတ်တုံမိုးကြောင့်သူတို့ခိုးလုံနေရတဲ့နေအိမ်အလုံးပျောက်ပြက်သွားနိုင်တယ်လို့ Mr. Miliband ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာပြောထားပါတယ
် This is a population 680,000 people more or less the size of Washington DC squeezed into an area 1/10 the size of Washington DC and not just any old
area Washington မြို့တော်ကလူရေလောက်ရှိတဲ့လူပေါင်း 6,800 ဟာ Washington မြို့တော်ရဲ့ဆယ်ပုံတစ်ပုံလောက်သာရှိတဲ့နေရာမှာပြုတ်သိမ့်နေနေကြရပါတယ်သူတို့နေနေကြတဲ့စခန်းတွေကလည်းမနစ်ကအထိဆင်နွေနေကြတဲ့တတော်နေရာကြီးမှာဖြစ်ပါတယ်တဲမြေပြော့ပေါ်မှာတချို့ကတဝက်တစ်ပြက်ဆောက်ထားတဲ့တဲအိမ်တွေနဲ့နေနေကြရတာဖြစ်လို့မုတ်တုံရာသီမှာအလုံးရေမျောသွားနိုင်တဲ့စိုးရိမ်စရာအခြေအနေမျိုးဖြစ်ပါတယ်။ကျမကြီးဆောင်းရှောက်မှုပေးနေတဲ့နေရာတွေသုံးပုံတစ်ပုံလောက်ပျောက်သွားနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ
်။မြန်မာနိုင်ငံမှာကြီးမားတဲ့အကြမ်းဖက်မှုတွေကြောင့်သူတို့နေအိမ်တွေကနေထွက်ပြေးခဲ့ကြရလို့စိတ်ဓာတ်တွေခံစားနေကြရတဲ့ဒုက္ခသည်တွေအနေနဲ့နောက်ထပ်ကြီးမားတဲ့စိန်ခေါ်မှုကြီးကိုရင်ဆိုင်နေရတယ်လို့လည်းIRC ဥက္ကဋ္ဌဒေးဗစ်မီလီဘန်ကဆိုပါတယ
် And now the danger of humanitarian tragedy despite the efforts of the Bangladeshi government this cannot be allowed to fall
Bangladesh အစိုးရရဲ့အထောက်ဆောင်ရမှုကြားကပဲလူသားချင်းစာနာစရာဘေးဒုက္ခကြီးဖြစ်မဲ့အနေနဲ့ကြောက်ရွံ့နေပါတယ်ဒီရေးကိစ္စကိုဘေးဖယ်ထားလို့မရပါဘူးမဟုတ်ရင်ဒုက္ခသည်တွေအနေနဲ့ပြီးခဲ့တဲ့နှစ်ကကြုံထားရတဲ့ဘေးဆိုးကြီးအပြင်နောက်တစ်ကြိမ်ကပ်ဘေးကြီးနဲ့ထပ်ကြုံကြရပါလိမ့်မယ
်ရိုဟင်ဂျာတွေအတွက်နှစ်ဆတိုးကူညီဖို့အချိန်ရောက်နေပြီလို့လည်းသူကပြောပါတယ်ဒီသတင်းပတ်ထဲကျင်းပမဲ့ G7 ဆက်မှုအင်အားကြီး9နိုင်ငံထိပ်သီးစည်းဝေးပွဲကအစပြုပြီးထောက်ပံ့ကူညီမှုတွေပေးဖို့အတွက်ဒေးဗစ်မီလီဘန်ကတိုက်တွန်းထားတာကို IRC ကြေညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုဖြည့်ရှင်းနေရတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံတကာအတိုင်းအဝိုင်းကတိုးမြှင့်ကူညီဖို့အရေးကြီးတယ်လို့လည်းပြောထားပါတယ်။မုတ်တုံရာသီမှာရေကြီးလို့အိမ်သားတွေရေရှမ်းကုန်မယ်ဆိုရင်ရေဓုညဉ့်ဉန်းမှုကြောင့်ရောဂါကူးစက်ပြန့်ပွားမှုကြီးဖြစ်နိုင်တာကိုလည်းသတိပေးထားပါတယ်။ IRC ဥက္ကဋ္ဌဒေးဗစ်မီလဗန်ဟာအင်္ဂါနေ့မနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာနဲ့ဒါကာမြို့တော်မှာတွားရောက်တွေ့ဆုံပါတယ်ဒုက္ခသည်တွေကိုလူသားဆန်စွာခေါ်လုံွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုချီးကျူးကျေးဇူးတင်ကြောင်းနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကူညီကယ်ဆယ်ရေးအစီအစဉ်တွေကိုတိုးမြှင့်ဆောင်ရွက်ဖို့လိုအပ်ကြောင်းမစ္စတာမီလဗန်ကပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားကြသူတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ဝေါ်တုံ့နှုတ်မိပေမဲ့ဒီအတုံးနှုံးကိုမြန်မာအစိုးရကလက်မခံတယ်လို့အတိအမှတ်မပြုပါဘူး။ရခိုင်ပြည်မှနေရက်ဆွန့်ခွာသွားသူများလို့မြန်မာအစိုးရကတရားဝင်တုံ့နှုတ်ပါတယ်ရှင်
။မတ်စုမြတ်မွန်တင်ပြတော်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအဓမ္မလူအားစီခိုင်မှု90ရာခိုင်နှုန်းပပျောက်သွားပြီဖြစ်ကြောင်းဂျနီဗာကုလသမဂ္ဂရုံးချုပ်မှကျင်းပတဲ့108ကြိမ်မြောက် ILO ညီလာခံမှာမြန်မာအလို့သမားကိုယ်စားလှယ်ကတင်ပြခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့လွတ်လပ်စွာတင်ပင်ဖွဲ့စည်းခွင့်မရတဲ့ကိစ္စကို ILO ရဲ့စံနှုန်းများကျင့်သုံးရေးကော်မတီရဲ့ရှေ့မှောက်မှာဇွန်လ5ရက်နေ့အင်္ဂါနေ့မှာကြားနာခဲ့ပါတယ်။အကြောင်းစုံကိုဒေါက်ခင်မြို့သက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမေလ28ရက်နေ့ကနေဇွန်လ10ရက်နေ့ထိပြုလုပ်တဲ့ ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ကြီးရဲ့108ကြိမ်မြောက်ညီလာခံမှာမြန်မာနိုင်ငံရဲ့အလုပ်သမားဆိုင်ရာအရေးကိစ္စတွေတဲ့ကအထမလှုပ်အားခိုင်းစင်မှုနဲ့ပတ်သက်ပြီးတင်ပြဆွေးနွေးစရာမလိုတော့ဘူးလို့ညီလာခံကိုနိုင်ငံအလုပ်သမားကိုယ်စားလှယ်အနေနဲ့တက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CDUM ကဥက္ကဋ္ဌဥမောင်မောင်ခေါ်ဥပြည်သက်ညွန့်ဝေကပြောပါတယ
်အရင်တော့ပေါ့ဗျာအားလုံးမမိကြပါပါ1992ခုနှစ်စတုန်းကတော့တင်ပြတဲ့အချိန်မှာတော့အားမလိုအပ်ပြီးဆိုတော့မရှိဘူးဆိုကြောင်းကလေးစစ်သားဆိုတော့မရှိဘူးဆိုကြောင်းလုံးဝကြီးငင်းခဲ့တယ်နောက်တစ်ပြေးတစ်ပြေးနဲ့လို့ကျွန်တော်သက်သေထောက်သားနဲ့ပြတဲ့ခါမှာဒါတော့ရှိတယ်ဗျာဒါကိုတော့တူတူဝိုင်းပြီးတော့ပြုပြင်ကြအောင်လို့ဆိုတဲ့အနေထားဖြစ်လာတယ်နောက်တစ်ခါကျွန်တော် ILO ရဲ့ဒီအာဓမ္မလော်ဘီပြပြောက်ရေးဆက်ဆံရေးယုံဆိုတော့ဖွင့်လာတယ်အခုကြတော့ကျွန်တော်မားစကလုပ်ခဲ့တဲ့ ILO ရဲ့ဦးဆောင်မှုအစည်းအဝေးပေါ့နော် Governing Body Meeting မှာတော့အာဓမ္မလော်ဘီပြင်းနဲ့ပတ်သက်လို့အစီအခံသာတင်ဖို့မလိုတော့ဘူးဆိုတဲ့အနေထားကိုဖြစ်သွားပါတယ်အဲ့တော့အာဓမ္မလော်ဘီပြင်းနည်းနည်းတော့ရှိအောင်မှာပါအော်ကျွန်တော်တို့တချို့အုတ်ချွေးမမိတဲ့နေရာမှာရှိနိုင်သေးတယ်။သို့တော့ဒီအချိန်မှာတော့1992ခုနှစ်နဲ့စာလို့ရှိရင်တော့ကျွန်တော်တို့90ရာခိုင်နှုန်းတော့အထိတော့ပပျောက်သွားပြီ။နည်းနည်းပါးပါးတော့ကျန်နိုင်သေးတယ်။ဒါကိုလည်းဆက်ပြီးတော့မော်နီတာလုပ်ရမယ်။သို့တော့ ILO မှာအမြဲတမ်းအစီအကံတရားတဲ့ကိစ္စမတရားတော့ဘူးဆိုတော့ကျွန်တော်ဝန်တာကိုကောင်းပါတယ
်။အခုလိုအထမလှဝါခိုင်းရှင်မှုအတွက်တိုင်တန်းမှုတစ်ခုမှမရှိတော့တာဟာမြန်မာနိုင်ငံအတွက်ဂုဏ်ယူစရာကောင်းပေမဲ့မြန်မာနိုင်ငံမှာလွတ်လပ်စွာတင်းပင်းဖွဲ့စည်းခွင့်ပြောဆိုခွင့်နဲ့ပတ်သက်ပြီးပိတ်ပင်မှုတွေပိုးပြီးဆိုးလာနေတာကို ILO မှာတင်ပြခဲ့တဲ့အတွက်ဇူလ9ရက်နေ့ကကြားနာခဲ့တယ်လို့ IWMF ဆက်မှုလုပ်သားအစည်းအရုံးဥက္ကဋ္ဌအလုတ္တမကိုစလဲဒေါ်ခိုင်စာအောင်ကပြောပါတယ်
။ဥက္ကဋ္ဌအဖွဲ့စည်းဥပဒေမှာအလုတ္တမအဖွဲ့စည်းကိုလွတ်လွတ်လပ်လပ်ဖွဲ့လို့မရတဲ့ကန့်သက်ချက်တွေရှိနေတယ်။အဲဒီကန့်သက်ချက်တွေကိုကျွန်တော်တို့ကတင်ပြတယ်ဖွဲ့စည်းတဲ့အခါမှာလည်းဒီလုံမသမဂ္ဂတွေစပြီးတော့ဖွဲ့တဲ့အခါနဲ့လုံရှင်တွေကလုံထုတ်ပြစ်တာပြီးတော့ခုံသမားကြီးရဲ့အဆုံးဖြတ်ချက်တွေကိုမလိုက်နာတာဒီသမဂ္ဂကိုဖြိုခွဲတဲ့ case တွေကိုကျွန်တော်တို့တင်တယ်ဒီလုံလောဆွာစုယုံခွင့်ပါဏထုတ်ဖို့ခွင့်ပေါ့အဲ့ဒါနဲ့ပတ်သက်ရင်ကျွန်တော်တို့မြန်မာနိုင်ငံမှာငြိမ်းစုစည်းဥပဒေကိုပြင်ဆင်ထားရှိတယ်လေအဲ့ဒါကပြောမယ်ဆိုရင်လုံလောဆွာဒီပြောဆိုခွင့်လုံလောဆွာပါဏထုတ်ဖို့ခွင့်ကိုပိတ်ပင်ထားတဲ့အချက်တွေအများကြီးရှိတယ်ကျမတို့ကအစိုးရကိုဟိုတိုက်တွန်းတာပေါ့နော် ILO ကိုလည်းလွတ်လပ်စွာတင်ပင်ဖွဲ့စည်းခွင့်နဲ့ပတ်သက်တဲ့စီမံချက်ကိုမြန်မာနိုင်ငံမှာပြန်ပြီးတော့လုပ်ဖို့ဆိုတာကိုကျမတို့တိုက်တွန်းထားပါတယ
်မြန်မာနိုင်ငံမှာအလုပ်သမားတွေရဲ့လုပ်ပိုင်ခွင့်ဆိုင်ရာပြောင်းလဲမှုတွေရှိနေပေမဲ့လွတ်လပ်စွာစုဝေးပြောဆိုခွင့်တွေအကန့်အသတ်ခံနေရတာဟာနိုင်ငံရဲ့ယင်းနှိမ့်နှံမှုအတွက်ပါထိခိုက်လာနိုင်တာမို့ဒါကိုမူအရပါလက်မခံသင့်ဘူးလို့လည်း108ကြိမ်မြောက်နိုင်ငံတကာအလုပ်သမားညီလာခံမှာအလေးနက်ထားပြောဆိုခဲ့တယ်လို့ဦးပြည်သက်ညွန့်ဝေကပြောပါတယ်
။ပြောင်းလဲမှုကတော့ရှိနေတယ်။နိုင်ငံရေးပြောင်းလဲမှုမှာကျွန်တော်အလုပ်သမားတွေတဲ့ဒီမှာနေပါဖို့လိုတယ်ဆိုတဲ့အကြောင်းအဲ့ဒါအတွက်အလုပ်ကိုလုပ်တဲ့အခါမှာသုံးမွေးဆိုင်ရန်တရားကိုသုံးပြီးတော့လုပ်ဖြစ်နေတယ်ဆိုတဲ့အကြောင်းအဲ့ဒါကိုဒီကတော့ကျွန်တော်တင်ပြခဲ့ပါမယ်။ဆုံးပြီးတင်ပြတဲ့အချိန်ကတော့အမငိမ့်စုစီပေါ့နော်လွတ်လပ်စွာဒီစုဝေးတဲ့ဆွဲကိစ္စကိုကန့်တတ်လိုက်တယ်အဲ့ဒါကိုလုံသမားဥပဒေနဲ့တွဲလိုက်လို့ရှိရင်ကျွန်တော်တို့လုံသမားတွေရဲ့ခံစားချက်တွေထုတ်ဖို့နေရာကိုမရှိတော့ဘူးခင်ဗျနောက်တစ်ခါငိမ့်စုစီကိုလည်းကျွန်တော်တို့လုံလိုက်လို့ရှိရင်ကျွန်တော်တို့ကလှုပ်ရှားဝင်မရှိတဲ့ခါမှာကျွန်တော်တို့ Freedom of Association နဲ့လုံးဝလွဲဖက်သွားမယ်ဒီပြင်ကိုယင်းနှိမ့်နှံမှုတွေကလည်းအရင်တော့လိုပဲတပါတီစနစ်ကိုပြန်ရောက်သွားပြီးလားဆိုတာမျိုးဖြစ်မယ်ဆိုတာကိုတော့ကျွန်တော်ထည့်ပြောပါတယ်ခင်ဗျအ
လုံရှင်အလုံသမားနဲ့အစိုးရအဖွဲ့သုံးဖွဲ့စလုံးကကိုယ်စားလှယ်တွေပါဝင်ဆွေးနွေးကြတဲ့ ILO ညီလာခံမှာမြန်မာအစိုးရဘက်ကပြည်ထောင်စုဝန်ကြီးဦးသိန်းစွေဦးဆောင်တက်ရောက်ခဲ့ပြီးဂျနီဗာကုလသမဂ္ဂရုံးချုပ် မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဖြစ်တဲ့တန်မတ်ကြီးဦးထိန်နှင့်အပြင်အလို့ရှင်ကိုယ်စားလှယ်ဖြစ်တဲ့ကုန်တယ်ဆက်မှုအသင်းချုပ် UMFCCI ကဒေါ်ခိုင်ခိုင်တွင်လည်းတက်ရောက်ခဲ့ပါတယ်အလို့သမားကိုယ်စားလှယ်ဖြစ်တဲ့ဦးပြည်သက်ညွန့်ဝင်ဦးဆောင်တဲ့ CDUM အဖွဲ့ကကိုယ်စားလှယ်10ဦးပါတက်ရောက်ခဲ့တာပ
ါဒေါ်ခင်မျိုးတက်ပြောပြတော်တာဖြစ်ပါတယ်တော်ရရှိများခင်ဗျာမြန်မာအစိုးရတွင်ဝန်ကြီးဌာနတစ်ခုအနေနဲ့ညှိနှိုင်းဆောင်ရွက်မှုတွေလိုအပ်နေတယ်လို့စီမံကိန်းနဲ့ဘန်နာရေးဝန်ကြီးအသစ်ဖြစ်တဲ့ဦးစိုးဝင်းကပြောကြားလိုက်ပါတယ်ဒီအားနည်းချက်တွေကိုသူ့အနေနဲ့အထူးအာရုံစိုက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်စီမံဘန်နာဝန်ကြီးအပြောင်းလဲဟာမြမစီးပွားရေးအခြေအနေပေါ်ဘလို့ရိုက်ခတ်မှုတွေရှိနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
အဂတိလိုက်စားမှုနဲ့အတိုင်ကြားခံရပြီးတော့မကြခင်တုန်းကပဲယာရုကနေနှုတ်ထွက်သွားခဲ့တဲ့စီမံဘန်နာဝန်ကြီးဦးကျော်ဝင်းရဲ့နေရာကိုအစားထိုးဝင်ရောက်လာတဲ့ဦးစိုးဝင်းဟာဇွန်လ5ရက်မနေ့တုန်းကပဲပြည်အောင်စုလွတ်တော်မှာဂရိတ္တစာပြုခဲ့ပါတယ်။လက်ရှိအစိုးရရဲ့ကြံတဲ့တက်တန်းနှစ်နှစ်တာကာလအတွင်းစိန်ခေါ်မှုတွေများတဲ့ကြားကပဲလှုပ်ရှားရှိတာတွေကိုစူးစမ်းပြီးတော့လှုပ်ဆောင်သွားမယ်လို့ဝန်ကြီးသစ်ဦးစိုးဝင်းကသတင်းတောက်တွေကိုပြောခဲ့ပါတယ
်။စိန်ခေါ်မှုတွေကတော့အများကြီးပေါ့နော်။ဒီစိန်ခေါ်မှုတွေကိုတော့ရှုတ်တယ်လို့တော့မရဘူး။ကျွန်တော်တို့လေးလေးနက်နက်နဲ့တန်တယ်မြင်နဲ့ကျွန်တော်အဖွဲ့တွေနဲ့တိုင်မြင်ပြီးတော့မှတပြေးပြေးကျွန်တော်လှုပ်သွားပါမယ်။တပြေးပြေးဆိုတော့အချိန်တော့သိမရှိကျွန်တော်လှုပ်ဆဲကြီးတော့လှုပ်သွားအောင်
လက်ရှိမြန်မာပြည်မှာကြုံနေတဲ့ပြည်တွင်းစစ်အရေးဒုက္ခတွေအရေးနိုင်ငံရေးအကျပ်တဲတွေကြောင့်နိုင်ငံတကာရဲ့ယင်းနီမြုပ်နှံမှုတွေဟာထင်ထားသလောက်ဝင်မလာပဲဖြစ်နေပါတယ်။ဝန်ကြီးဦးစိုးဝင်းကတော့နိုင်ငံခြားယင်းနီမြုပ်နှံမှုတိုင်းကိုအလွယ်တကူလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ
်။ကျွန်တော်အနေနဲ့ကတော့နိုင်ငံခြားယင်းနီမြုပ်နှံမှုရာတိုင်းကိုကျွန်တော်လွယ်လွယ်ကူကူအောင်မြင်မှုမရှိဘဲတော့မလုပ်စေချင်ဘူး။ထီထီရောက်ရောက်နဲ့ကျွန်တော်တို့အကျိုးရှိတဲ့ချင်းဝေတွေယူပြီးတော့မှယင်းနီမြုပ်နှံမှုတွေလက်ခံ
မြန်မာနိုင်ငံကဝန်ကြီးဌာနတွေအတွင်းတစ်ခုနဲ့တစ်ခုညှိနှိုင်းဆောင်ရွက်မှုတွေအားနည်းနေတာနဲ့ပတ်သက်ပြီးတော့လည်းဝန်ကြီးသစ်ဦးစိုးဝင်းကထောက်ပြပါတယ
်ကျွန်တော်တို့ဝန်ကြီးဌာနတွေအားလုံးက dependent to နဲ့တူဌာနတစ်ခုနဲ့တစ်ခု coordination ဆိုတဲ့နော် dependent ပဲအထောက်အပံ့ပြုပြီးတော့ကြွားဖို့လိုပါတယ်အဲ့ဒါလေးတွေဘူးနေအဲ့ဒီအားကိုကျွန်တော်သူ focus လုပ်ပြီးတော့
မြန်မာပြည်စီဝိုင်းအခြေအနေဟာပုံမှန်အဖြစ်အနည်းငယ်တိုးတက်နေတယ်လို့လည်းဦးစိုးဝင်းကပြောပါတယ်ဦးစိုးဝင်းဟာဘဏ်လုပ်ငန်းအတွေ့အကြုံကြီးမားသူတူဦးဖြစ်ပေမဲ့စီမံကိန်းဆိုင်ရာလုပ်ငန်းတွေအတွေ့အကြုံဘလောက်ရှိသလဲဆိုတာကိုတော့သတိမထားမိဘူးလို့ပြည်သူ့လွတ်တော်ငွေစည်ရင်းကော်မတီဝင်ဟောင်းဒေါ်တင်ွယ်ဦးက VOE ကိုပြောပါတယ
်54လောက်ကလေကျွန်တော်တို့ CPA training ကိုဆင်းရတယ်မလားဘန်းနေမှာလေအဲ့မှာဘန်းမှာဆိုအဲ့မှာ manager ကျွန်တော်တို့အတန်းတော်ကြီးပါလေသိရဆိုတော့ဥဆုံးရ banking မှာတော့တော့ဆောက်လုပ်ခဲ့တာပဲလေ planning လို့ဒီ political economy တော့ဘယ်လိုလေးလာထားလဲတော့မသိဘူးပေါ့နော်အဲ့တော့စရီးဘာမှမလုပ်ဘူးလို့ဆိုတော့တောင်းချဘာမှနေကြပဲလုပ်ခဲ့တာလေ CY တို့ကပို့ကအခုခြားခြား CY policy ဒီမှာရှိတဲ့ review ဆန်တဲ့ဟာတွေဆိုတေချောင်းတော့မတက်စက်တာဗျာရေးချက်တော့ဥစားပြီးတော့မှာပေါ့
Washington DC ခြေစိုက် American ASEAN စီးပွားရေးကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကိုလဖုံးမြင့်ကတော့ဝင်းကြီးသိဦးစိုးဝင်းရဲ့အရေးချင်းကိုယုံကြည်တယ်လို့ဆိုပါတယ
်စီမံဘဏ္ဍာပြည်အောင်စုဝင်းကြီးသိဦးစိုးဝင်းရဲ့အတွေ့အကြုံလုပ်ရည်ကိုင်းရင်းနဲ့အရေးချင်းကတော့ဘာမှပြောစရာမရှိပါဘူးခင်ဗျာเนาะအခုသူ့ရဲ့background လေဒီစီဝါရေးဘန်လုံငန်းမှာနှစ်ပေါင်းများစွာသူဦးဆောင်လာတဲ့ဒီပြည်အောင်စုဝင်ကြီးအားမြန်မာနိုင်ငံပြည်တွင်းစီဝါရေးတွေပါဝင်ပြည်ပနိုင်ငံမှာဝင်ရောက်လာမဲ့ဒီယင်းနည်းမြုပ်နှံမှုတွေရဲ့လိုအပ်ချက်တွေကိုကောင်းမွန်စွာနားလည်သဘောပေါက်ပြီးတော့ဖြေစည်းပေးနိုင်မယ်လို့ကျွန်တော်တို့ယုံလဲယုံကြည်ပါတယ်မျှော်လဲမျှော်လဲပါတယ်
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရနိုင်ငံတကာယင်းနည်းမြုပ်နှံမှုတွေကအဝင်နှဲနေတဲ့အပြင်နိုင်ငံတကာရဲ့ဖိအားတွေကလည်းပိုပြီးတော့များနေတော့စီမံဘဏ္ဍာဝန်ကြီးအသစ်ပြောင်းလိုက်တာနဲ့စီဝါရေးကကောင်းလာနိုင်မှာမလားခင်ဗျာ
လက်တော်အချိန်မှာကျွန်တော်တို့မှာစီးပွားရေးနှောင့်နှဲမှုရဲ့အဓိကနံပါတ်1တည်းရဲ့ခံရတော့ဒီနိုင်ငံရေးကြရပေါ့နော်အဲရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ထွက်ပေါ်လာတဲ့နိုင်ငံရေးကြရအရာဒီ American လွှတ်တော်အပေါ်လွှတ်တော်အောက်လွှတ်တော်မှာရောမြန်မာနိုင်ငံပေါ်ထပ်ပြီးတော့စီးပွားရေးပိတ်ဆို့မှု sanction တချို့ချမှတ်ဖို့အတန်းနေထွက်နေပါတယ်ဒါပေမဲ့အဲ့ဒီလိုမျိုးမသိမကြာဖြစ်နေတဲ့ကြားထဲမှာမြန်မာပြည်တွင်းကိုဝင်နေတဲ့ American လုပ်ငန်းတွေကလည်းရှိဆက်ရှိခဲ့ပါပဲအလုံးရင်းနဲ့မဝင်လာနိုင်သေးတော့မြန်မာနိုင်ငံပေါ်သူတို့ရဲ့ယုံကြည်မှုကရှိနေတယ်ပါအခု let law ဆိုကျွန်တော်တို့ Starbucks ဝင်လာတယ်ဗျာနောက်ပြီးတော့အခုကျွန်တော်တို့ကုမ္ပဏီကြီးတွေဖြစ်တဲ့ GE တို့ Coca-Cola တို့ကလည်းဆက်ပြီးတော့သူလုပ်တဲ့အလုပ်တွေကိုဆက်လုပ်နေရပါတယ်ဒီ American လုပ်ငန်းကြီးတွေရဲ့မြန်မာနိုင်ငံပေါ်ယုံကြည်ချက်ကတော့ပြောင်းလဲချက်ကတော့ရှိနေလေရပါတယ်ဒီနိုင်ငံရေးကြက်ရက်ကတပိုင်းပဲပါတယ်ခင်ဗျာအော်လမ်းမန္တလေးဆက်သွယ်ရေးလိုအပ်တာတွေလက်ရှိပြီးလိုအပ်တာတွေလူစွမ်းအားရင်းမြစ်ဖွံ့ဖြိုးတိုးတက်မှုလိုအပ်တာတွေကတခြားအများကြီးရှိနေပါသေးတယ
်အသက်80အရွယ်ရှိပြီဖြစ်တဲ့စီမံဘဏ္ဍာဝန်ကြီးအသစ်ဦးစိုးဝင်းဟာ NLD ပါတီရဲ့ဗဟိုစီးပွားရေးကော်မတီဝင်အနေနဲ့တာဝန်ယူခဲ့တဲ့သူပါမြန်မာပြည်ရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေစိတ်မပူကြဖို့နဲ့သူတို့ရဲ့စူးစမ်းမှုကိုစောင့်ကြည့်ကြဖို့သတင်းတောက်တွေကိုဦးစိုးဝင်းကမနေ့ကပြောခဲ့ပါတယ်
ဒါကတော့ကိုကျော်အောင်လင်းတင်ပြသွားတာဖြစ်ပါတယ်။ကိုရောနိုင်ငံတကာသတင်းတပုတ်ကိုဆက်ပါမယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့စင်ကာပူမှာဇွန်လ12ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲကိုစင်ကာပူရဲ့စန်တိုဆာကျွန်းမှာရှိတဲ့ကပလာဟိုတယ်မှာကျင်းပဖို့အတွက်သဘောတူလိုက်တယ်လို့အင်ပီရိုပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကအင်္ဂါနေ့မှာ Twitter လူမှုကွန်ရက်ကနေတဆင့်ကြေညာလိုက်ပါတယ်။စီးပွားရေးကြက်တဲနေတဲ့မြောက်ကိုရီးယားခေါင်းဆောင်အတွက်ကုန်ကျစရိတ်ကိုဘယ်သူကကြက်ခံပါလေဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။သမ္မတ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားစင်ကာပူမှာဇွန်လ10ရက်နေ့ကျင်းပမဲ့ထိပ်သီးညီလာခံကိုစင်ကာပူရဲ့အပန်းဖြေဆန်တိုဆာကျွန်းပေါ်ရှိကပလာဟိုတယ်မှာဒေသဆန်တိုဂျီမနေ့9နိုင်မှာကျင်းပမှာဖြစ်တယ်လို့အင်ပီရိုပြောခွင့်ရအမျိုးသမီးဆာရာဆန်ဒက်စ်ကအင်္ဂါနေ့ကသူ့ရဲ့ Twitter ကွန်ရက်ပေါ်မှာရေးသားဖော်ပြခဲ့ပါတယ်။ထိပ်တည်နီလာခံအတွက်ကြိုတင်စီစဉ်ဖို့စင်ကာပူမှာရောက်နေကြတဲ့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တွေဟာကပလာဟိုတယ်မှာ၄ကြိမ်တွေ့ဆုံခဲ့ကြပြီးညီလာခံအစီအစဉ်ဆိုင်ရာအသေးစိတ်အချက်အလက်တွေကိုညှိနှိုင်းခဲ့ကြတာဖြစ်ပါတယ်။ဝီကြီးချက်တဲ့မြောက်ကိုရီးယားအတွက်2018ဆောင်းရာသီအိုလံပစ်ပွဲတော်တွင်ကဝင်ရောက်ရှင်ပြိုင်စဉ်တောင်ကိုရီးယားကကုန်ကျစရိတ်ကိုတာဝန်ယူခဲ့တာဖြစ်တဲ့အတွက်ဒီတစ်ချိန်မြောက်ကိုရီးယားခေါင်းဆောင်ရဲ့စင်ကာပူမှာကုန်ကျစရိတ်ကိုဘယ်သူကကြားခံမှလဲဆိုပြီးမေးခွန်းတွေထွက်ခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးဟေသန်နာဝတ်ကတော့အမေရိကန်ပြည်ထောင်စုကကုန်ကျခံဖို့အစီအစဉ်မရှိဘူးလို့အင်ကာနေပုံမှန်သတင်းစာရှင်းလင်းပေးမှပြောခဲ့ပါတယ်
။ The United States government is not paying for the North Korean delegation to stay.
အမေရိကန်စုရအနေနဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့ဒီထိုင်ဖို့ဈေးနဲ့တခြားကုန်ကျစရိတ်တွေကိုကြားခံမှမဟုတ်ပါဘူး။အင်ဘီရိုကလည်းဒီအကြောင်းပြောခဲ့ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနအနေနဲ့ဒီနီလာကန်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေမှာပါဝင်ပတ်သက်ခြင်းမရှိပါဘူး။အင်ဘီရိုကအဓိကစီစဉ်တာဖြစ်ပြီးနိုင်ငံခြားရေးဌာနကဝိုင်းပန့်ပိုးတာပဲဖြစ်ပါတယ်။အင်ဘီရိုပြောခွင့်ရအမျိုးသမီးဆာရာဆန်ဒက်စ်ကလည်းအမေရိကန်အနေနဲ့တခြားနိုင်ငံတွေကိုမြောက်ကိုရီးယားရဲ့ကုန်ကျစရိတ်တွေကြားခံဖို့မြစ်တပ်ရက်ခံတာမျိုးမရှိပါဘူးလို့ရှင်းရှင်းလင်းလင်းပြောခဲ့ပြီးဖြစ်တယ်လို့မစ္စနာဝတ်ကပြောသွားခဲ့တာပါ။ထိပ်တည်နီလာခံကျင်းပတဲ့နေရာကကပလာဟိုတယ်ဖြစ်ပေမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အဖွဲ့တဲမဲ့ဟိုတယ်ကတော့တညအမေရိကန်ဒေါ်လာ1600ပေးရမယ်ကျန်၅ပွင့်ဖူလတန်ဟိုတယ်ဖြစ်ပါတယ်။သမ္မတထရမ့်ကတော့စင်ကာပူမြို့နယ်အော့ချာဒ်လမ်းရှိရှန်ဂရီလာဟိုတယ်မှာတဲဖို့အစီအစဉ်ရှိတယ်လို့ Washington Post သတင်းစာကြီးမှဖော်ပြထားပါတယ်။ဒီဟိုတယ်မှာမကြာသေးမီကအိန္ဒိယဝန်ကြီးချုပ်နရင်ဒာမိုဒီတာဝန်ယူကျင်းပတဲ့ကမ္ဘာထွန်းကာကွယ်ဌာနအကြီးအကဲတွေရဲ့ညီလာခံကျင်းပခဲ့တာလည်းဖြစ်ပါတယ်။အင်ဘီရိုလက်ထောက်ရရှိချုပ်ဂျိုးဟေဂန်ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့နဲ့ပြီးခဲ့တဲ့သတင်းပတ်ကစင်ကာပူမှာဆွေးနွေးခဲ့စဉ်မြောက်ကိုရီးယားဘက်ကအဓိကစိုးရိမ်မကင်းပြမှုကလုံခြုံရေးလို့ဆိုပါတယ်။လက်ရှိမှာအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးညီလာခံရဲ့ကုန်ကျစရိတ်ကိုစင်ကာပူကစိတ်တပိုင်းချခံမယ်လို့ကာကွယ်ဝန်ကြီးအန်အန်ဟန်ကဒီကရက်ဒရင်ဘတ်ကဒရင်တောက်တွေကိုပြောခဲ့ပါတယ်။ဒါအပြင်2019ခုကနိုဘယ်ကြီးကျန်ရေးဆုရရှိခဲ့တဲ့ Icon လို့တိုးောက်ခေါ်တဲ့နျူကလ িয়ার နဲ့ဖြတ်သိမ်းရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ကလည်းသူတို့ရတဲ့ဆုကြီးကိုသုံးပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအတွက်ထောက်ခံအားပေးတဲ့အနေနဲ့ညီလာခံရဲ့စိတ်ကိုကုန်ကျခံဖို့ကမ်းလှမ်းထားတဲ့အကြောင်း Icon ပြောခွင့်ရ Ira Kawasaki ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။
ဒေါ်လာလတန်ရဲ့စူးစီးတင်ပြချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American တန်ရဲ့ဗိုလ်ရုံးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြခင်ထုတ်လွှင့်တော့မယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါ။ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတဲ့တည်တချင်းတောင်းရင်လည်းဆိုရင် VOA ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA ရဲ့ Washington ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်က2018ခုနှစ်ဇွန်လ6ရက်ဗိုလ်ရုနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လေလိုက်နေအပြင်လိုင်းလံမီတာ190 kHz 1509ကပင်တိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook နဲ့ VOA မြန်မာပိုင်းရဲ့ website burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ဒီပညာရေးကအရေးကြီးတဲ့ပညာရေးကိုကျွန်တော်နှစ်ပေါင်းများစွာမရခဲ့ဘူး။အဲ့တော့သင်ကြားရေးဆိုင်ရာနည်းလမ်းတွေပေါ့သင်ကြားရေးပုံစံတွေကလည်းကျွန်တော်ခုနကပြောရသည
်ဒါကတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါ။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာပေါ်မှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းတချို့ကိုကောက်နှုတ်တင်ပြတဲ့အစီအစဉ်နာနေခင်အင်္ဂလိပ်စာသင်ကားစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့မီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတဲ့အတူကောက်နှုတ်တင်ပြပေးပါမယ်။မြန်မာဟာလူနည်းစုတွေပေါ်လူမဆန်စွာဆက်လက်ပြည်မှုခွင့်ရထားတဲ့ဆိုတဲ့ခေါင်းစဉ်နဲ့လူခွင့်ရတက်ကြွလှုပ်ရှားသူမီဇဘယ်ဖြူရေးသားထားတဲ့ဆောင်းပါးကို Washington Post သတင်းစာမှာဖော်ပြထားတာဖတ်ရှုရပါတယ်။ American ပြည်ထောင်စုကမြန်မာစစ်ကောင်းဆောင်တွေပေါ်ဒဏ်ခတ်အရေးယူမှုတွေပြန်လည်ချမှတ်ဖို့အတွက်ငင်းခုန်ဆွေးနွေးကြတဲ့နေရာမှာအများစုကကြေကွဲစရာကောင်းတဲ့ရိုဟင်ဂျာအရေးကိုပဲအာရုံစိုက်ကြပါတယ်။ဒါပေမဲ့နိုင်ငံမြောက်ပိုင်းကကချင်တိုင်းရင်းသားတွေပေါ်စီးရေးရရန်လိုလှုပ်ဆောင်မှုတွေကတဖြည်းဖြည်းတိုးလာနေပါတယ်။ကချင်နေပေါ်စနစ်တကျခွဲခြားဆက်ဆံမှုပြုလုပ်နေတာဟာဆယ်စုနှစ်6ခုကျော်နေပြီဖြစ်ပါတယ်။အဲ့ဒီပြည်ပကနေမြေမှာကြီးပြင်းလာတဲ့ကချင်ဘက်မှာနိုင်ငံသားတအူးအနေနဲ့အရက်သားပြည်သူတွေပေါ်အကြမ်းဖက်ရမှာဓာတ်ရိုက်တာဝန်ရှိတဲ့သူတွေကိုငွေကြေးဆိုင်ရာနဲ့ခီးတွောလာမှုဒဏ်ခတ်အရေးယူမှုတွေချက်မှတ်ရမယ်လို့တောင်းဆိုတဲ့နယူးယောက်ပြည်နယ်ကဒီမိုကရက်လွှတ်တော်မှအဲလီယော့အန်ဂယ်ကိုအပြည့်အဝထောက်ခံပါတယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံကိုတာယာဝါပြောတဲ့ဒီမိုကရေစီလူ့ဘောင်အဖွဲ့အစည်းတစ်ခုအဖြစ်မြင်လိုပါတယ်ပြစ်ပယ်ဝန်းကျင်ထားတဲ့တိုင်းပြည်တစ်ခုအဖြစ်မရောက်စေချင်သလိုတိုင်းပြည်အတွင်းကတိုင်းရင်းသားလူနည်းစုတွေကိုတပ်ဖြတ်နှင်ထုတ်နေတဲ့စစ်တပ်ကိုအရေးယူအပြစ်မပေးဘဲလွှတ်ထားတာမျိုးလည်းမဖြစ်စေချင်ဘူးလို့ဆိုပါတယ်အပီလာဇမ်းပိုင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခတိုက်ပွဲတွေအတွင်းထောင်နဲ့ချီတဲ့အရက်သားတွေပိတ်မိနေကြကြပြီးအစားအစာနေထိုင်စရာမလောက်မငှဖြစ်နေကြပါတယ်အဲ့ဒီထဲက60ရာခိုင်နှုန်းဟာအမျိုးသမီးနဲ့ကလေးတွေပါအစိုးရအနေနဲ့အိုးမဲ့အိမ်မဲ့ဒုက္ခရောက်နေတဲ့ကချင်ပြည်သူတွေကိုကယ်ထုတ်ပေးဖို့အတွက်လူငယ်တွေကဆန္ဒပြတောင်းဆိုခဲ့ကြပေမဲ့စစ်တပ်ကငြင်းဆန်ပါတယ်။ရိုဟင်ညာအရေးပြဿနာဟာပြဿနာကြီးတစ်ခုရဲ့တစွန်းတစသာဖြစ်ပါတယ်။တခြားလူနည်းစုတိုင်းရင်းသားတွေမှလည်းအလားတူအကြမ်းဖက်ဖြစ်ရတဲ့ကြုံတွေ့နေကြတာဆယ်စုနှစ်နဲ့ကြီးပြီးတော့ရှိနေပြီဖြစ်ပေမဲ့မီဒီယာနဲ့ထိတွေ့မှုအကန့်အသတ်တွေရှိနေတာကြောင့်နိုင်ငံတကာရဲ့အာရုံစိုက်မှုမခံခဲ့ကြရတာဖြစ်တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ။
ထောင်ချောက်ထဲကျနိုင်တဲ့မြန်မာနိုင်ငံဆွဲကောင်းစဉ်နဲ့ဘတ်တလစ်နာရဲ့ဆောင်းပါးကို Asia Times မှာဖတ်ရပါတယ်။မြန်မာနိုင်ငံမှာတရုတ်ရဲ့ညီညာရေးစစ်ဆေးမှုဒေါ်လာ 3.9 ဘီလီယံတန်ဖိုးရှိတဲ့မြေဆုံစီမံကိန်းနောက်လက်ပရောင်ကျင်းနီတူဖော်ရေးစီမံကိန်းဒါရီအားလုံးဟာကြောက်ဖြူမှာတရုတ်လူဖို့ရွယ်ထားတဲ့ရင်းနဲ့စကန်စီမံကိန်းနဲ့ဆိုင်ရင်ဘာမှမပြောပါတော့ဘူးလို့ဆိုပါတယ်။တရုတ်တို့ဟာကြောက်ဖြူကတဆင်အိန္ဒိယသမုဒ္ဒရာကိုထိုးဖောက်ရေးအတွက်ဒေါ်လာ3,000,000,000တန်ဖိုးရှိတဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းကိုစတင်ဆောင်ရွက်နေတာဖြစ်ပါတယ်။ဒါကြောင့်တရုတ်တို့ဟာအမေရိကန်ဒေါ်လာ10,000,000,000,000တန်ဖိုးရှိတဲ့ကြောက်ဖြူစီမံကိန်းကိုလုပ်ဖို့ကြိုးပမ်းနေတာပါ။ဒါကိုမြန်မာနိုင်ငံအစိုးရရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ရှွန်တန်နာကတော့စိုးရွားယူသွပြီးအဓိပ္ပာယ်ကင်းမဲ့တဲ့ကိစ္စလို့ဆိုထားပါတယ်။ဒီစီမံကိန်းကိုမြန်မာအစိုးရကသုံးသပ်နေစေဖြစ်ပါတယ်။ဒီစီမံကိန်းအတွက်မြန်မာနိုင်ငံဟာတရုတ်ဘက်က2,000,000,000လောက်ချေရွေးရှိပါတယ်။ကျင်းစစ်အုပ်ချုပ်ရေးကလွတ်မြောက်ပြီကစားအရင်နှစ်မြုံနှံမှုတွေအလားအလာစိတ်ကောင်းတော့ဆိုရင်တော့စိတ်မထောင်းတာလှပေမဲ့အခုခါမှာလူခွင့်ရေးပြဿနာတွေကြောင့်မြန်မာနိုင်ငံကိုအနောက်နိုင်ငံရင်းနှီးမြုံနှံသူတွေကမျက်နှာလွှဲနေတဲ့အချိန်ဖြစ်လေတော့မြန်မာနိုင်ငံဟာတရုတ်ရဲ့ကြွေးထောင်ချောက်စန်တမန်ပရီယက်ဆက်ကွင်းကိုကြောက်နိုင်ွယ်ရှိတယ်လို့ထောက်ပြထားတာဖြစ်ပါတယ်။ဥပမာအဖြစ်စရီလင်္ကာနိုင်ငံမှာဆိုရင်လည်းပဲအလားတူဟမ်ဘန်တူတာစီမံကိန်းအတွက်မဟာဗျူဟာရရေးပါတဲ့ဒီစီကန်နဲ့ပတ်သက်ပြီးအထောက်အကူအနာကိုစရီလင်္ကာနိုင်ငံဟာတရုတ်ကိုလွှဲပေးထားရပြီဖြစ်နေပါပြီတဲ့ထို့အတူ Suez 2မြောင်းဝင်ဝဒီအာဖရိကဥချိုဒေသလို့ခေါ်တဲ့ဂျီဘူတီနိုင်ငံဟာလည်းတရုတ်ကိုစစ်စခန်းတွေလုခွင့်ပေးပြီးတော့တရုတ်စီမှာပဲကျွေးလည်ပင်းနေနေရပြီလို့ဥပမာပေးထားပါတယ်တရုတ်နိုင်ငံရဲ့ရေရှည်မဟာမိတ်ဖြစ်တဲ့ပါကစ္စတန်ဒီဘင်လင်းတရုတ်ရဲ့ကျွေးထောင်ချောက်နဲ့မလွတ်ကင်းနိုင်ဘူးလို့လည်းသူကထောက်ပြပါတယ်မ မြန်မာနိုင်ငံကတော့လောလောဆယ်မှာနေပဲမလုတ်ဖြစ်တဲ့ဒါမြေဆုံစီမံကိန်းအတွက်ကုန်ကြခဲ့တဲ့အစုံစရိတ်အမေရိကန်ဒေါ်လာ3,800လောက်တရုတ်ပေါ်မှာတင်ရှိနေပြီဖြစ်ပါတယ်တကယ်တော့ကြောက်ဖြူစီမံကိန်းဆိုတာဟာမြန်မာနိုင်ငံအကျိုးတဲ့တရုတ်တို့ရဲ့အကျိုးစီးပွားဥစားဖြစ်ထွန်းစေမှာဖြစ်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းတွေကိုကောက်ထုတ်တင်ပြခဲ့တာဖြစ်ပါတယ်ခုဆက်ပြီးနားဆင်ရမှာကတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာ American Indian အတုံးနှုံးတွေကိုဒေါ်လာလတန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီကနေ့မင်းတင်ပြမယ် idiom အတုံးက
give a run for the money
ဖြစ်ပါတယ်စာလုံးပေါင်းက GIVE give ကပေးတာ A ကတခု RUN run ကပြေးတာ FOR for ကအတွေ့ THE the MONEY the money ကငွေဆိုတော့စကပိုက်ထုံးရဲ့တိုက်ရိုက်ဒီပေကတော့ငွေအတွေ့ပြေးပြရတာပေါ့ဒီအသုံးဆင်းတက်လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင်အဲ့ဒီလောင်းသူတွေနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းညတာကတော့ဓမ္မတာပါများများလောင်ကြီးပီးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီ။ EDM အသေးပဲကလည်းအလားတူပါပဲ။နေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ She's a very smart politician.I think she can give other politicians a run for the money.
သူကသိက္ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့သိက္ကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြိုင်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကို EDM အသုံးရဘယ်လိုပြောမလဲ
Give a run for the money
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဒိုင်ရိုက်လိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်နိုင်ပါပြီ။ကိုဇော်ဝင်းလိုင်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။ BOA ဒိုင်ရိုက်လိုင်းအစီအစဉ်ကကြိုဆိုပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မကြသေးခင်ရပိုင်းတွင်းကပဲတက္ကသိုလ်ဝင်ခွင့်ဆယ်တန်းဆာမွေအောင်စင်းနေထပ်သွားတဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကဒီတက္ကသိုလ်ဝင်ခွင့်ဆံမှုဝယ်တွေဟာနှစ်စဉ်ကျွန်တော်တို့30ရာခိုင်နှုန်းတာတာမှာပဲပုံမှန်အောင်လာခဲ့ကြတာမှာဒီနှစ်ဟာဆိုလို့ရှိရင်တော့မနစ်ကတဲ့ဆိုင်တောင်နည်းနည်းရာအောင်တဲ့ရာခိုင်နှုန်းကနည်းနည်းထပ်ကျသွားတယ်လို့သိရပါတယ်ဆိုတော့မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုပြင်ပြောင်းလဲဖို့ဆိုပြီးတော့လက်ရှိအစိုးရကဥဆောင်လုပ်ကိုင်နေတဲ့အခြေအနေဟာခုတည်းထီတော့တည်တာတဲ့တိုးတက်ပြောင်းလဲမှုမရှိသေးဘူးဆိုတဲ့သဘောလားဘာကြောင့်ကျောင်းသားတွေရဲ့အောင်တဲ့ရာခိုင်နှုန်းဟာကျသွားရတယ်လဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့အဓိကဆွေးနွေးကြတာကတော့ဒီပညာရေးစနစ်ကျဆင်းသွားတာဟာကျဆင်းသွားတယ်ဆိုပေမဲ့လည်းဒီ80ရာခိုင်နှုန်းတော့လူငယ်တွေရဲ့ပညာရေးစနစ်ကိုဘယ်လိုစဉ်းစားကြမလဲသူတို့ရဲ့အနာဂတ်ကိုဘယ်လိုလုပ်ကြမလဲဆိုတာကိုလည်းကျွန်တော်တို့ထပ်သွင်းဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့အဓိကဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူကတော့ NNER ပညာရေးကွန်ရက်အဖွဲ့ကနေဒေါ်တူတူမာဖြစ်ပါတယ်ဒေါ်တူတူမာလေလိုက်မှာရှိပါလားခင်ဗျာတော်တော်တူမှရှိပါလားခင်ဗျဟုတ
်ကဲ့ရှိပါရဲ့ရှင်
ဟုတ်ကဲ့ကျွန်တော်တို့ကျန်တဲ့သူတွေကိုလည်းကျွန်တော်တို့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့ပညာရှင်တွေလည်းရှိပါတယ်ကျောင်းသားသမဂ္ဂလူတွေလည်းကျွန်တော်တို့ဖိတ်ခေါ်ဖို့ကြိုးစားနေပါတယ်လက်ရှိအချိန်တွေကတော့ကျွန်တော်တို့မြန်မာနိုင်ငံကိုဖုန်းနေခေါ်ရတာအမတန်ခက်ခဲနေတဲ့အတွက်ကျွန်တော်တို့ပရိုဂျူဆာကနေပြီးတော့ဆက်သွယ်နိုင်ဖို့ကြိုးစားနေစေဖြစ်ပါတယ်တော်တော်တူမှကိုကျွန်တော်လေလိုက်မှာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျတော်တော်တူမှကြီးဆိုတော့ကျွန်တော်တို့ပညာရေးစနစ်ကစောစောကကျွန်တော်ပြောခဲ့သလိုပေါ့နော်30ရာခိုင်နှုန်းတာတာဝန်းကျင်မှာနှစ်စဉ်အောင်လာတဲ့ဖြန်းဖြန်းရှိနေတော့ဒီကြမ်းတဲ့80ရာခိုင်နှုန်းနှိပါသောចောင်းသားတွေရဲ့အနာဂတ်ကိုဘယ်လိုလုပ်ကြမလဲပေါ့ဒီစနစ်ကြီးဟာအရည်အသွေးကောင်းမွန်တဲ့ပညာရေးကိုပေးနိုင်သလားဆိုတာကိုမတူတူမှအရင်ပထမဆုံးဆွေးနွေးပါအောင်ခင်ဗျဟု
တ်ကဲ့ပါရှင်ဟုတ်ခုနကဒီဟိုမေးသွားတယ်လေကိုဖြိုးဝင်းထက်အောင်เนาะသူလဲလေဟိုဒီပညာရေးကိုသူတုံးသက်သွားတဲ့ခါမှာဥပမာ7000ကိုဒီကသူတုံးသက်တဲ့ချိန်မှာဥပက ကျွန်တော်တို့ပြောနေဒီကြဆုံးသွားတဲ့ဗာလေကြသွားတဲ့80ရာခိုင်နှုန်းဒီပြီးအောင်သွားတဲ့30ရာခိုင်နှုန်းကလေအရေးသွေးရှိတဲ့ပညာရေးကိုမရပဲနဲ့ပေါ့နော်ဒီခုနကပြောတဲ့ဟိုလက်မှတ်ပဲရှိပြီးတော့ဒီအဲ့လက်မှတ်တွေကလည်းဘာမှတုံးစားလို့မရပဲနဲ့ပေါ့နော်ဖတ်ပြီးတော့လူအကျဉ်းတန်းတွေတက်ပြီးတော့ပဲဟိုအာမခံချက်ရှိတဲ့အလုပ်တွေရဖို့တလုပ်နေရဆိုတော့အဲ့တော့နှစ်ခုလို့မြင်တယ်အခုသူပြောတဲ့ပုံမှာပဲကျွန်မအရင်စဆင်းမိကြလားပေါ့နော
်ဟုတ်ကဲ့
အဲ့တော့သူကကျသွားတဲ့80ရာခိုင်နှုန်းကကျတော့အများစုဖြစ်နေတယ်ပေါ့နော်အဲ့တော့အောင်သွားတဲ့အနည်းစုက30ရာခိုင်အောင်သွားတဲ့ဟာအနည်းစုအဲ့တော့အနည်းစုကလည်းအရေးသွေးရှိတဲ့ပညာရေးကိုမရဘူးအဲ့ဒီကျရှုံးသွားတဲ့သူတွေကလည်းဟိုမျက်နှာဟိုပညာရေးအခွင့်အလမ်းထပ်ပြီးတော့မျက်နှာရဲ့အိဆာတွေဖြစ်နေတဲ့သူကျမတို့အဲ့လိုမြင်လို့ရတယ်ပေါ့နော်အဲ့ကျမတို့အဲ့ဆယ်တန်းဆံမျိုးဝင်တဲ့ပတ်သက်ရင်တော့အောင်စင်းထွက်လာတိုင်းလည်းကျမတို့အများရန်ပြောနေကြစကားရှိပါတယ်ဘာလို့လဲဆိုနှစ်တိုင်းဒီတိုင်းပေါ့နော်ဒီနေ့ဆိုရင်တော့မှနည်းနည်းတော့ကျသွားတယ်ပေါ့နော်မနစ်ခတ်တဲ့ဆိုင် 1% လောက်သာဟိုအောင်ချက်ရာခိုင်နှုန်းကျတယ်ပေါ့နော်အဲ့တော့ဒါပေမဲ့ကျမတို့ average ပေါ့နော်ဟိုဖြန်းဖြန်းကိုကြီးလိုက်လို့ရှိရင်တော့နည်းနည်းနှစ်တန်း10ယောက်ကြီးလို့ရှိရင်3ယောက်ပဲအောင်တယ်3ယောက်ကျရင်3ယောက်ကြီး30အောင်နဲ့80လေး80ကျတယ်ဒါပေမဲ့ကျမနားလေတာဥပမာထားပါတော့ဒီကျောင်းသားကြီးရဲ့ဆံမီးဝဲရလက်ဒီနေ့မှရလက်မကောင်းဘူးရလက်ကမကျတဲ့သူကများတယ်အောင်တဲ့သူကလည်းဆိုနောက်နေ့မှအောင်ချက်ရာခိုင်နှုန်းကောင်းဖို့အတွက်လို့ဟာပေါ့နော်ဟိုရှိလားဆိုတော့လေနှစ်တိုင်းပဲအခုဒီနှစ်တော်တော်များများကနှစ်တော်တော်များများလို့ပြောလို့ရှိရင်ကျွန်တော်အတိအကျပြောရမယ်ဆိုလို့ရှိရင်အခုဒါပညာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာကကျွန်တော်2012ကနေစပြီးတော့ကျွန်တော် 2019 ပေါ့နော် 2012ကနေ 2019 ဆိုရင်ကျွန်တော်တို့ဒီ6နှစ်ပေါ့နော်အခု2018ပါတက်တယ်6နှစ်လုံးမှာတော့အဲ30ဦးညီညာခိုင်လုံးပဲဖြစ်နေတာကြတော့ကျွန်တော်ဒီအောင်ချက်က30ရာပဲအောင်တယ်80ကကျနေတဲ့ဟာကအဲ့နေ့ကနေပို့ပြီးတော့အောင်ကျရာခိုင်နှုန်းကမကောင်းဘူးနဲ့ဒီနားမှာပဲဒီ30ရာခိုင်နှုန်းမှာပဲဒီအောင်ကျရာခိုင်နှုန်းရှိနေတယ်ဆိုတော့ဒါကိုကြည့်ချင်းအချင်းပညာရေးကဟိုပါပေါ့နော်ဟိုဒီဆယ်တန်းပုံမှာပဲချင်းခင်ပြီးစဉ်းစားရင်တော့ဒီပညာရေးကတော်တော်လေးနေဖို့ထုတ်စီရှိနေပြီပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒါချစ်လို့ဒီလိုမျိုးအောင်ကျပြီးဒီလောက်ကျနေတာကိုဒီအောင်ကျနှုန်းလေးမြင့်အောင်တော့မလုံးနိုင်ပါဘောလက်လက်တလို့ချီနေဟိုကျွန်တော်ပြောနေတယ်ပေါ့နော်ဒါကတော်တော်လေး
အဲ့ဒါကဒီကျမတို့ပေါ့နော်ဟိုမိကုန်းထုတ်ရမလို့ထင်တယ်ပေါ့နော်ဟုတ်ကဲ့တော်တော်သူမကြီးနောက်တစ်ခုမိကုန်းထုတ်ဆရာရှိတာကဒီစနစ်ကြီးကဟိုပြောကြခြင်းဆိုရင်တော့ဒါဒီစနစ်ကအောင်မြင်မှုမရှိနေသေးဘူးပေါ့နော်ဆိုတော့မအောင်မြင်တဲ့စနစ်ထဲမှာဒီမတရားမှုတွေရှိနေသလားစောစောအမှပြောသလိုရာခိုင်နှုန်းအများစုကမအောင်မှုဖြစ်နေတော့ဒီကလေးတွေအနာဂတ်ကိုရောဘယ်လိုစဉ်းစားကြမလဲသူတို့ရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကရောဘာဖြစ်သွားမလဲဘာလို့လဲဆိုတော့ဒီအိုမြန်မာနိုင်ငံမှာအတမွေးဝမ်းကြောင်းပညာတက်ဖို့ပဲဖြစ်ဖြစ်အလုတ်ကင်တစ်ခုခုရှောက်ဖို့ပဲဖြစ်ဖြစ်ဆယ်တန်းဆံမှုပွဲလေးတော့အောင်ထားမှဆိုတဲ့ဒီကန့်သက်ချက်ကလည်းရှိနေပြန်တော့အဲ့ဒီဟာဒီကလေးတွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကောအနာဂတ်မှာဘာဖြစ်နိုင်မလဲ
ဟုတ်ကဲ့ဒီလက်ရှိဆံမှုပွဲစနစ်ကိုကကျွန်တော်တို့ပေါ့နော်ဟိုလွဲချွန်နေပေါ့ဒီဆံမှုစနစ်ကိုမပြင်းနဲ့ဒီတိုင်းနဲ့ဆက်သွားနေတဲ့အတွက်နှစ်တိုင်းနှစ်တိုင်းဒီနှစ်နာရဲ့ဒီလူငယ်တွေအများစုကဒီစနစ်ကြောက်ပေါ့နော်ပို့ပြီးတော့နစ်လာဆိုလိုချင်ကျွန်တော်စနစ်လို့ပြောလို့ရှိရင်ဆံမွေးစနစ်တခုတည်းကိုကျွန်တော်တို့ဒါဆံမွေးပွဲကိုဟိုရရလက်ကိုကြည့်ပြီးပြောတော့ဒါပေမဲ့ဒီပညာရေးကအရေးသွေးရှိတဲ့ပညာရေးကိုကျွန်တော်တို့နှစ်ပေါင်းများစွာမရခဲ့ဘူးအဲ့တော့သင်ကြားရေးဆိုင်ရာနည်းလမ်းတွေပေါ့သင်ကြားရေးပုံစံတွေကလည်းကျွန်တော်တို့ခုနကပြောတဲ့ဒီသူ့ပြင်ပြောင်းလဲတဲ့အရာတွေမပြောင်းလဲပဲလေဒီအလို့ကျမှတ်ပြီးတော့ပဲလာတဲ့ဟိုဘလောက်မှတ်မိရဆိုတော့ပဲစစ်စည်းတယ်မှတ်မိအောင်ပဲတင်ပေးတယ်ပေါ့နော်ဆောင်ဝဲဖြေနိုင်အောင်ပဲတင်ပေးပြီးတော့အဲ့ဆံမျိုးပဲမှလည်းဘလောက်မှတ်မိရဆိုတာဟိုပဲပြင်စင်းများမှတ်မိရတော့များအမှန်ရတဲ့ပုံစံဖြစ်တာပေါ့နော
်အ
ဲ့ဒီပုံစံတွေကိုမပြောင်းလဲပဲနဲ့ဇက်တိုက်လာတဲ့ခါကျတော့ဒီဆံမျိုးဝဲရဲ့စိုးကြိုးကဒီအများလူငယ်အများစုမှသွားပြီးတော့ကျွန်တော်တို့တဲ့ရောက်နေရအောင်တွေ့ရတာပေါ့နော
်အဲ
့တော့ဒီမှာဆိုလို့ကျနစ်နာရဲပေါ့နော်ရေးသွေးကြီးတဲ့ပညာရေးကိုသူတို့ပြုပြင်ပြောင်းလဲဖို့အတွက်နှောင့်နှေးနေတဲ့အတွက်ကျွန်တော်တို့ဒီနှစ်စဉ်နှစ်တိုင်းပေါ့နစ်လာသွားတဲ့သူတွေကညာနောက်တစ်ခုကကြတော့သူကြရှုံးတဲ့အတွက်သူ့မှာဟိုပါပေါ့ပို့ပြီးတော့ဖိအားတွေညာလာစိတ်ပိုင်းရုပ်ပိုင်းဆိုင်ရာသူတို့မှာဖိအားတွေရှိအောင်မှာမိသားစုတွေရောပတ်ဝန်းကျင်ကခုနဆရာပြောတဲ့ဟာဆိုပတ်ဝန်းကျင်ကပေါ့ဥမာဆယ်တန်းလေးမှမအောင်လို့ရှိရင်သူတို့မှာဟိုတော်ကြီးယုံကြီးအလုပ်ကလေးတော့မရနိုင်ဘူးဆိုတဲ့ဟာမျိုးကဖြစ်လာပေါ့နော်မိဘတွေကလည်းဒီဆယ်တန်းဆံမျိုးဝဲဖြစ်ဖို့အတွက်ကျမတို့တကယ်တမ်းဆိုလို့ရှိရင်ဥမာအဲကျမဒီနေရာမှာဆွေးနွေးချင်တာလေဒီအခုမကြောင်းနေတာပေါ့နော်ဆယ်တန်းအောင်အောင်တင်ပေးတာလားကျူရှင်တွေကတင်ပေးတာလားဆိုတဲ့မေးဖို့ပေါ့နော်ကျောင်းသားအများစုဒီဆယ်တန်းအောင်ဖို့အတွက်တော့လေသူအားနေတဲ့ဘာသာရက်လောက်တယ်မဟုတ်ဘဲနဲ့ဘာသာရက်အားလုံးကြီးပါကိုကျူရှင်တက်ပြီးတော့မှဒီဆယ်တန်းဆံမျိုးကိုဝင်ဖြေကြတာကဒါကျွန်တော်တို့အားလုံးကြည့်ပြီးသားပဲလေ
ဟုတ်တယ်
အဲ့တော့ကျွန်တော်ကမိဘတွေအနေနဲ့လည်းငွေကြီးရေးပြီးညှို့နိုင်မှုတွေပေါ့နော်အဲ့တော့မိဘတွေစီကဖြေအားလဲငွေတွေမှရှိတယ်ပေါ့နော်သူ ทําไม่ลงไหนเนี่ยตัวเราคุณลุงนี้อ่ะแล้วผิดอ่ะไอ้เฉยป่ะเนาะนอกจากดีเซลทําไม่ดีคุยดีเซลทําไม่ไว้ส่วนไอ้ซีดาอยู่ถ้าจ่อน้อพูดด้วยเลยตัวมาอคุณเนี่ยฉับไปเนบ่าไอ้ป่ะคุณลุงงวยอ่ะเลยเนี่ยแม้ฉับไปแล้วดิยงกันออกมาส่วนไอ้หาไอ้ป่ะโอเคอ่ะตัวเราตัวเราอนาคตเนี่ยเราอ่ะมาชอบตาทีได้คําแต่ป่าตาจะเลยจ่ายป่ะเนาะแต่ป่าตาจะเลยตัวจ่ายด้วย น้องเนี่ยมาตุงภาษาเยอะอารมณ์เปลี่ยนทีอ่ะป่ะไอ้หลูမျိုးไอ้อะไรจะมานิดหน่อยจะทุกคนรู้ใช่มั้ยโอเคเพราะฉะนั้นตุงจะชวนน้อได้ภาษาเยอะด้วยเป็นตุงถ้าจูซาพี่แล้วตุงไอ้ดิซีดาเลียวไปจ่อน้อไล่ได้เลยส่วนน้องมาด่ากะตุงด่าตุงจะชวนน้อได้ด้วยตุงเปลี่ยนเป็นเส้นลูกตุงคุยนี่อ่ะป่ะเนาะอะกูจะเราแล้วตะเนลงแล้วเปลี่ยนจูซาไอ้ภาษาเยอะดิอารมณ์ด้วยเลยจูซาไอ้ภาษาเยอะดิอารมณ์ด้วยเลยคุณน่ะจูช
ကဏ္ဍတွေမှာအထူးပြုလေ့လာနေတဲ့ပုံကိုဆိုရင်လည်းမမအောင်ပေါ့နော်ဆက်တမောင်းသားအဲ့တော့ဒီကလေးတွေသောသောဥစ္စာသားသားပြောထားတဲ့ဟာကိုကျွန်တော်ဆက်ပြီးမေးချင်တာကသူတို့ရဲ့ဒီဟိုဘဝဟာဒါဒီနေရာမှာနေဆုံးသွားတာမဟုတ်ဘူးဆိုတော့ဒါဟိုသူတို့အနာကဒီအတ္တမွေးဝမ်းကြောင်းမှုနဲ့ပတ်သက်လို့ရောသူတို့ရည်တည်ရေးကိစ္စတွေမှာဟိုတခြားဒီအတန်းပညာမဟုတ်ဘဲနဲ့နိုင်ငံတော်အစိုးရဘက်ကနေပဲဖြစ်ဖြစ်ပေါ့နော်ပံ့ပိုးပေးတဲ့ပုံစံမျိုးလွတ်ရင်ရောဖြစ်နိုင်သလားဘလို့ပုံစံချင်းကရင်ကောင်းမလဲ။ဘာလို့မအောင်တဲ့ရခိုင်တော့ပုံများနေတယ်အခုက
။ပညာရေးနဲ့ပတ်သက်တဲ့အယူအဆကြီးတစ်ခုတော့ဆက်ပြီးပြန်လည်ပြန်ပတ်ပြန်လို့လည်းချင်တယ်။ဒီခုအားဖြင့်ဆိုရင်ပညာရေးမှာ education လို့ခေါ်တဲ့ပညာရေးရှိမယ်။နောက်ပြီးတော့ technical လို့သင်တဲ့ skill training ရှိတယ်။အခုရှိတယ်ပေါ့နော်။အဲ့ဒီတစ်ခုကကျွန်တော်တို့ဒီမှာဆိုရင် your case စဉ်းစားကြတာကြည့်ရတယ်။အဲ့တော့ technical college ဆိုတဲ့ပညာရေးရဲ့ဟာကစဉ်းစားပုံကိုဟိုအတိအကျဆောင်းပေးပြီးတော့အဲ့တော့ဒီပြည်နာရေးကိုတခြားထားတာပေါ့။အပြင်နဲ့လေ့ကျင့်သင်ကြားမှု skill set training လို့ဆိုတာကနောက်တစ်ခုအကဏ္ဍတစ်ခုပြန်လာပေါ့နော်။ဆိုတော့ဒီမှာအဲ့ဒီနှစ်ခုကိုရောထည့်ပြီးကျွန်တော်ကြည့်ကြတယ်။အဲတခြားနိုင်ငံတွေမှာကျွန်တော်ကြည့်ရတဲ့အခါကျတော့ Technical College Liberal Arts နဲ့ Quality Out တွေလို့ဆိုတာကစဉ်းစားတွေးခေါ်မှုကြီးတာပေါ့။အဲ့ဒီမှာပြည်နာရေးတစ်ခုလုံးကအဲ့ဒီအရင်ဘဝကနေကြည့်နေဆိုရင်အချက်ဒီအချိန်ကပြည်နာရေးနဲ့ Technical ပြည်နာရေးနှစ်ခုပေါ့နော်။ဒီကကြည်ညာရေးမှာလည်းကျွန်တော်တို့ကခုနစဉ်းစားတွေးခေါ်မှုလည်းဆက်တင်ပြီးလေ skill set တချို့ကိုလည်းအတွက်ချင်းမျိုးဆက်တခုတချို့ကိုလည်းအဲ့ဒီထဲမှာထည့်ထားတယ်။ဒီလိုအားဖြင့်ပြည်ညာရေးတစ်ခုလုံးမှာကလက်ရှိခြေဒီကဘာတလွန်လုံးမှာလွှမ်းနေတာက linguistic လို့ပြောတဲ့ဘာသာဗီဒာနဲ့ကျွန်တော်တို့တက်ချက်မှုလို့ပြောတဲ့ဒီသင်ချာနဲ့သင်ချာပြောဒီ question set ချာနဲ့ဟာဘက်ကိုပြန်စောင်းပြီးပြီးတော့ list တယ်ပေါ့နော်။ဆိုတော့အဲ့ဒီနှစ်ခုလုံးကဘယ်ဘက်ကိုပြန်ပြီးတော့ကြိုင်လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီခုနပြောတဲ့စဉ်းစားတွေးခေါ်မှုတွားတဲ့ line တွေကိုတွားတယ် skill set တွေပြောတဲ့ဘက်ကိုသိနေတော့ပါနော်အဲ့တော့အဲ့ဒါတွေအကုန်လုံးကလည်းကျွန်တော်တို့ဆက်ဆော့ဖြစ်မှာပြတ်သွားရတယ် skill set လို့ပြောတာအမှားအဖြစ် technical training school တွေလို့ကျွန်တော်တို့ဒီစက်မှုအထက်တန်းကျောင်းတွေကပြတ်သွားရတယ်အခုမှပြန်ပြီးတည်ဆောင်နေတယ်အဲ့ဒါနဲ့ဆက်သွားတဲ့ GDI တို့ဘာလို့ဆိုတာခုနပြောတဲ့ကျောင်းကျင်းမှုတွေ technician တွေမျိုးထုတ်ဖို့တွေတွားတဲ့ line တွေပေါ့အဲ့တော့ဒီမှာကတက်တူပါတက်ရှင်ရှယ်တွေဝေးထုတ်တဲ့ line တွေလည်းရှိပါလေ။အခုအပြင် pharmacy လိုဟာမျိုးနော်စေဝဒေတာလိုဟာဒီအနေမှာ doctor center တဲ့လူတွေနော်ရေစေဝဒေတာပညာရှင် doctor center တဲ့ပညာရှင်တွေဝေးထုတ်နေအဲ့ဒီအနေပညာရဲ့ကိုသွားတာရှိတယ်။ဆိုတော့ဒီလိုအတကွန်းညောင်း line တွေလည်းရှိတယ်။ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီစဉ်းစားပုံနဲ့ပညာရေးယူဖွဲ့ကြည့်ရတာမဟုတ်ဘူးနော်။အဲ့တော့နံပါတ်1ကအဲ့ဒီစဉ်းစားမှုတစ်ခုလုံးကျွန်တော်နံပါတ်1မိမိစဉ်းစားပုံကိုကျွန်တော်တို့ပြန်လည်ပြီးတော့သုံးသပ်ဖို့လိုတယ်နံပါတ်1တစ်ချက်ကအဲ့တော့အခြေခံတော်တော်ကြာတယ်လို့ယူကြည့်တယ်။နံပါတ်1ခုနကတူတူမှာပြောသွားလို့ပဲဆက်မွေးစနစ်ကျန်လို့ပြန်ကြည့်လို့ပြန်တယ်။ဒါတော့ပြန်ကြည့်လိုက်တယ်လို့ဖြစ်နေ။နောက်ကျွန်တော်တို့အစိုးရကလုပ်ထားခဲ့တဲ့ပညာရေးဦးစီးတစ်ခုလုံးကိုစုံလိုက်ကြည့်ရင်တောင်းလို့ရှိမှန်းရှိပါတယ်။အဲ့တော့ CSR Comprehensive Education Sector Reform လို့ခေါ်တဲ့ CSR လို့ဒီပြောကြတယ်။ CSR မှာလုပ်ထားတာလို့ရှိတယ်။အဲ့ဒီကကျွန်တော်တို့မကြခင်နှစ်တွေမှာလာမယ့်နှစ်တွေမှာခွဲနိုင်တယ်ထင်တယ်။တက္ကသိုလ်ဝန်ကြီးဆောင်ရမယ်ထက်တာအောင်ဆောင်မဆိုရင်ခုခဲရတယ်ထင်တယ်။ဒါပေမဲ့ဒါမှမလုပ်လောက်သေးဘူး။ဒါဆိုတက္ကသိုလ်ဝန်ကြီးတက်ရတဲ့လူကအနည်းစုပဲဖြစ်နေ။ဒါကနိုင်ငံလေးအကုန်လုံးကရာခိုင်နှုန်းပြည့်တရားတက္ကသိုလ်ကိုတော့ကြတာမဟုတ်ဘူး။အဲ့တော့အဲ့ဒါကြီးတစ်ခုလုံးကိုကျွန်တော်တို့ဘယ်လိုလုပ်မလဲပေါ့နော်။အဲ့တော့ပြီးခဲ့တဲ့တစ်ခေတ်မှာ data college ဆိုပြီးလုပ်တယ်။အဲ့ဒါကအမေရိကန်မှာရှိတဲ့ community college ကိုခေါ်တဲ့ကျောင်းတွေပုံစံကိုယူပြီးလုပ်တယ်။ဒါနဲ့ကျွန်တော်တို့ကဘယ်လိုပုံစံမျိုးနဲ့လုပ်မလဲဆိုတော့စုံလိုက်စဉ်းစားဖို့လိုတယ်။ budget ကိုလည်းတားတဲ့သုံးဖို့လိုတယ်လို့ဖြစ်နေ
။ဟုတ်ကဲ့။
ဒါကြောင့်ဒီ technical software စနစ်မှာခုနပြောနေတဲ့ software စနစ်ကြီးတစ်ခုလုံးကိုလည်းကျင်းပလို့တယ်။အဲ့ဒါခုနမတ်တူမှာပြောသွားတဲ့တဘာသာကြာရှုံးရင်စုံလိုက်ကြာရှုံးရတယ်ဆိုတဲ့စနစ်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ဘာဝမကြတည်ဘောနော်
ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်တို့ကကိုကိုကြီးဖြစ်လာတယ်ဆိုအကြောင်းကဒါအကြောင်းမဟုတ်တော့ဘူးဒါပညာရေးမဟုတ်ဘူးဒါကလေးကိုတက်တက်ပြင်းစဲနေတဲ့စနစ်တစ်ခုဖြစ်နေတယ်အဲ့တော့အဲ့ဒီလိုမဖြစ်အောင်ကျွန်တော်တို့ဘယ်လိုပြန်လဲဖွင့်ပြီးမလဲဒါကျွန်တော်တို့ရှင်းလားမယ့်ကိစ္စကြီးဘောနော
်ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ကိုအခုကိုရမင်းအောင်ကိုလေးလိုက်မော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုရမင်းအောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့
ကြားပါခင်ဗျ
ာဟုတ်ကဲ့ကိုရမင်းအောင်ကျွန်တော်ဒီအခုဆွေးနွေးနေတာကိုရမင်းအောင်လည်းကြားမှာပေါ့အတိုင်းအတာတစ်ခုအထိကျွန်တော်တို့တော်တော်လေးတော့ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့ကျွန်တော်သိချင်တာကဒီကိုရမင်းအောင်တို့မိသားစုဟာဆိုလို့ရှိရင်မြန်မာနိုင်ငံပညာရေးထဲမှာပါဝင်လာခဲ့တဲ့အစဉ်အလာရှိတယ်အဖိုးကိုရိုင်းကလည်းအရင်ကပညာရေးဝန်ကြီးဟောင်းကဘာကျော်ရေးတက်ကတူကြီးကနေပြီးတော့ပါရဂူပွဲရခဲ့ပူတယ်အော်ဒေါက်တာခမောင်ဝင်းလိုလူမျိုးဖြစ်တယ်ပေါ့နော်။နောက်ကိုရမင်းအောင်ကိုရိုင်ကလည်းဒီ Harvard တက္ကသိုလ်ကနေပြီးတော့ Master ဘွဲ့ရထားတယ်။ဆိုတော့ဒီပညာရေးနဲ့ပတ်သက်လို့လည်းအခုကိုရမင်းအောင်လုပ်နေတာဟိုကန်နေတဲ့အစီအစဉ်လေးတွေကျွန်တော်တို့ကြားသိရပါတယ်။ဆိုတော့အခုလက်ရှိမှာကိုရမင်းအောင်လုပ်နေတာလေးတွေကိုကျွန်တော်တို့အတို့ချုံပြီးတော့ခက်မြန်မြန်လေးပြောပြပေးလို့ရမလား။ပညာရေးနဲ့ပတ်သက်လို့ပေါ့နော်။ဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့။ဟိုကျွန်တော်ကဟိုပညာရေးနဲ့ဒီပညာပေါ်ဆက်ထားတယ်ပေါ့နော်။ CCS ရဲ့ company နဲ့look at CCC company ကလာ company နဲ့ crew က co-founder ပေါ့အဲ့တော့ကျွန်တော်တို့ကဒီဟိုတိတ်မကြံခင်ကမှဒီ captain mong လို့ခေါ်ရဲဟို project လေးကိုကျွန်တော်တို့ marketing မှာဒီလိုဖြန့်ထားတာရှိတယ်စတောက်ပစ္စည်းတွေပေါ့နော်အဲကျွန်တော်တို့ရဲ့အဓိကလက်ချင်တာကကျွန်တော်တို့အဓိကပြမှတ်ထားတာကဒီလိုဟာပညာရေးမှာကျွန်တော်များတိတ်မလို့ရဲနဲ့ပေါ့အဆောက်တိုက်ပြီးအလက်ချက်နေရတဲ့အချက်လေးကိုကျွန်တော်ကကြောင်းနိုင်မှာဆိုတော့ကျွန်တော်ကအဲ့လေးချုပ်တာပေါ့နော်ကျွန်တော်တို့ဒီအားကြီးကျယ်တဲ့အားကျွန်တော်စာပင်ရတဲ့ပြည်ကြီးကောင်းမယ်ဆိုရင်တော့ပေါ့နော်စာပင်ရတဲ့ပြည်ကြီးကောင်းမယ်ဆိုရင်တော့ဒီလိုမျိုးပေါ့ကျွန်တော်တို့ကဉာဏ်ရည်ဖြင့်ဗျာဘယ်လိုမျိုးလဲပေါ့နော်အဲ့ဒီပုံမှာရှိတယ်ပြီးကျွန်တော်ထုတ်ထားတဲ့ဟို project လေးကအဓိကတော့ project ကလို့ခေါ်တယ်ကျွန်တော် fresh start လေးကိုကျွန်တော်ထုတ်ထားတယ်ပြီးတော့အဲ့ဒီပုံမှာရှိတဲ့ကျွန်တော် augmented media ကြီးပေါ့နော်ဒီမှာသုံးသပ်နေပြီးပြင်ညာနဲ့ကျွန်တော်ဟိုကြည့်လို့ရတဲ့အားအမျိုးကိုကျွန်တော်လုပ်ထားတယ်ပြီးတော့ဟိုကျွန်တော် application ရေပေါ့နော်အဲ့တော့ဟိုစာတက်တဲ့ဒီကူပါကိုပြန်ပြီးတော့ self learning နဲ့တော့ပြီးတော့ကူပါကိုပြန်ပြီးတော့ဖြည့်လို့ရတဲ့အားကြီးတွေပေါ့ပြီးတော့ဟို learning နဲ့ကျွန်တော် gamification ကိုခေါ်ရပေါ့နော်စာသင်ရတာစာကြည့်ရတာကိုပြောင်းပြီးတော့ဖောင်းအောင်ကျွန်တော်လုပ်ထားပြီးရတဲ့အားကြီးတွေပါဟုတ
်ကဲ့ခင်ဗျအ
ဲ့ဒါအကြောင်းကျွန်တော်တို့ဟုတ်ကဲ့ကျွန်တော်တို့ကဟိုကျွန်တော်ကြည့်လိုက်တော့ဟိုကျောင်းသားတယောက်က7000ကျောင်းသားတယောက်ကကျွန်တော်ကဟိုနိုင်ငံပေါင်း3000ကျော်ပေါ့နော်ဒီတစ်နှစ်ကနိုင်ငံပေါင်း3000ကျော်လောက်ကျွန်တော်တို့ကိုစာချက်ရတယ်စာချက်ပြီးတော့ဟိုတခြားအလုပ်တွေလည်းသူကဟို7000တော့7000ဆိုရင်လည်းဘာမှလုပ်လို့မရတော့ဘူးအဲ့တော့အဲ့ထဲမှာမှကျွန်တော်တို့ကဟို30000ကျော်လောက်ကျွန်တော်အောင်တယ်ပေါ့နော်အဲ့တော့ဟိုအောင်ရတဲ့ကျောင်းသားတွေလည်းကျွန်တော်ကြံကြည့်မယ်ဆိုရင်ဟိုကျွန်တော်ကပြောပြရတော့ပေါ့နော်မြင်းတဲ့တော့ပေါ့နော်ကျွန်တော်လေးဟိုအဲ့ဟိုပြင်းရကြည့်ရတယ်ကျွန်တော်လေးဟိုစိတ်မချမ်းသာပြန်ကောင်းတယ်ပေါ့နော်ကျွန်တော်တို့ကဟိုအဲ့အရာကိုကျွန်တော်တို့အမြင့်ကိုပြန်ချုပ်လိုက်တော့ကျွန်တော်တို့ကအာစတန်ဒါတစ်ခုတချို့လူတွေကနားလည်ကောင်းနားရတယ်။ဒါမှမဟုတ်အစ်ကဆက်ဆက်ချင်မှမဟုတ်ကျွန်တော်တို့ကအလေးအလေးပေးနေရတယ်ပေါ့။အဲ့လိုဒီစနစ်ကိုလည်းကျွန်တော်ကဟိုအစိုးရလည်းမဟုတ်တော့ဒီစနစ်ကိုကျွန်တော်ကဒီချိန်မှာပြင်လို့မရတဲ့အချိန်မှာကျွန်တော်ကဘယ်လိုကူညီနိုင်မလဲပေါ့နော
်။အဲ့
တော့ကျွန်တော်တို့ကကျွန်တော်ရဲ့ theory ရတော့ပါလဲဆိုတော့ဟိုအာဒီလိုပုံနဲ့နောက်ပြီးတော့အကြောင်းဆောင်နဲ့နောက်ပြီးတော့ CD နဲ့ပြီးတော့နားဒီရောလေဒါလေးဒီစိတ်ပါဝင်စားတဲ့စာဆိုရင်ကျွန်တော်ကကျက်ရတာပေါ့နှားရတာပြင်ရတယ်ပေါ့နော်ကျွန်တော်က9300ကျော်ကျွန်တော
်
သုံးတဲ့စာပေါ့နော်9300ကျော်9500နဲ့ဒီလောက်ကိုကျွန်တော်စက်ဖတ်နိုင်ပြီဆိုတော့ကျွန်တော်ကကျောင်းသားကြီးကိုပို့ပြီးတော့ရှင်းပြမတော်အောင်ဒါကျွန်တော်ရှင်းလိုက်ကြည့်ရပေါ့နော
်ဟုတ်ကဲ့ကိုရမရအောင်ဟုတ်ကဲ့ဖြတ်ပေးပါဟုတ်ကဲ့
ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုဆွေးနွေးပြတာ
ဟုတ်ကဲ့အောင်ရနေပြီးတော့50ကျော်အောင်မလားပေါ့နော်ကျွန်တော်အဲ့လိုမျိုးနဲ့ကျွန်တော်တို့က
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဝင်ဆွေးပြီးနေပြကြတာအချိန်ကတော့ပဲရတဲ့အတွက်နောက်တစ်ပတ်မှကျွန်တော်ထပ်ပြီးဆွေးနွေးကြသေးတာပါခင
်ဗျာဒါကတော့ထုတ်လုပ်သူကိုညံဝင်းအောင်ရဲ့အကူအညီနဲ့ကိုဇော်ဝင်းလှိုင်စီစဉ်တင်ဆက်တဲ့ဒိုင်းရိုက်လီလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။2019ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစာဟာကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ကိုထိန်းသိမ်းဆောက်ရှောက်အားပေးမြင့်တင်တာမှာအမေရိကန်ရဲ့သမိုင်းဝင်ခန်းကဏ္ဍကိုတည်တည်ပြားချက်တစ်ခုဖြစ်တယ်လို့အစည်းအဝေးခန်းစာထုတ်တဲ့နေ့မှာနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ
်။ Religious freedom is in the American bloodstream. It's what brought the pilgrims here from England.Our founders understood it.
ဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ရဲ့တွေးသားတွေမှာရှိနေတာပါ။ဒီချက်ကဘာသာရေးခီးသွွားတွေအင်္ဂလန်ကနေဒီကိုလာကြတဲ့အကြောင်းရင်းပါပဲ။ဒါကိုကျွန်တော်တို့ပထမလွတ်လပ်ခွင့်အဖြစ်က ကျွန်တော်တို့နိုင်ငံထူထောင်သူတွေနားလည်ကြပါတယ်။ဒါကြောင့်လဲအခြေခံဥပဒေပထမပြင်ဆင်ပြည့်စွက်ချက်ထဲမှာဒါကိုသူတို့ကရှင်းရှင်းလင်းလင်းဖော်ပြထားတာပါ။ James Madison ကသူတမရဒါမှမဟုတ်နိုင်ငံရေးဝန်ကြီးမဖြစ်ခင်နှစ်ပေါင်းများစွာတုန်းကရေးထားသလိုပါပဲ။မှားမှန်ခွဲခြားသည့်အရာပိုင်ဆိုင်မှုအလုံးမှာအမျက်ဆုံးဖြစ်ပါတယ်
။ဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ရဲ့အစမူလမှာအသက်တမြအရေးပါပါတယ်။ဒါကိုကာကွယ်တာဟာကျွန်တော်တို့အနာဂတ်အတွက်အထူးအခရာကြပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်လူနဲ့သားဆိုင်တာမဟုတ်ဘဲကမ္ဘာတစ်ဝှမ်းကလူတိုင်းနဲ့ဆိုင်ပါတယ်။ဒါအပြင်လွတ်လပ်မှုနဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်အောင်လုပ်တာဟာအမေရိကန်အကျိုးစီးပွားကိုတိုးတက်စေပါတယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ
်။ Where fundamental freedoms of religion, expression, press and peaceful assembly are under attack, we find conflict.
ဘာသာရေးထုတ်ဖော်မှုစာနယ်ဇင်းနဲ့ငြင်းချမ်းစွာစုဝေးမှုဆိုင်ရာအခြေခံလွတ်လပ်ခွင့်တွေကိုဖိနှိပ်ခံရတဲ့အခါမှာပြည်ပခမတည်ငြိမ်မှုနဲ့အကြမ်းဖက်ဝါဒတွေဖြစ်လာပါတယ်။တစ်ဖက်မှာတော့လွတ်လပ်ခွင့်တွေကိုအားပေးတဲ့အစိုးရတွေနဲ့လူ့ဖွဲ့စည်းတွေဟာပိုးပြီးတော့လုံခြုံတည်ငြိမ်ပြီးငြင်းချမ်းပါတယ်
။အမျိုးသားလူမျိုးရေးဆိုင်ရာ Trump မဟာဗျူဟာမှာဘာသာရေးလွတ်လပ်ခွင့်အပေါ်အမေရိကန်ရဲ့တန်ဋိဌာန်ကိုရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာနိုင်ငံတော်ကဖန်တီးတာမဟုတ်ဘဲလူတိုင်းအတွက်ဖျားသခင်ရဲ့လက်ဆောင်ဖြစ်ပြီးတရားဝါပြောတဲ့လူ့အဖွဲ့အစည်းတစ်ခုအတွက်အခြေခံအခွင့်အရေးဖြစ်တယ်ဆိုတာကျွန်တော်တို့နိုင်ငံကိုထူထောင်သူတွေနားလည်ပါတယ်လို့ဖော်ပြထားပါတယ်။2019ခုနှစ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစာထဲမှာနိုင်ငံနဲ့ဒေသပေါင်း200နီးပါးရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုဖော်ပြထားပါတယ်။အစိုးရတွေအကြမ်းဖက်ဝါဒီအုပ်စုတွေနဲ့လူပုဂ္ဂိုလ်တွေရဲ့ချိုးဖောက်ကျူးလွန်မှုတွေကိုမှတ်တမ်းပြုစုထားပါတယ်။ကမ္ဘာကြီးဟာရေးပါတဲ့ဒုတက်မှုတွေရထားပေမဲ့လှုပ်ရှားရာတွေအများကြီးကျန်ပါသေးတယ်။ဒီအတွက်ကြောင့်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးအဆင့်ပထမဆုံးအစည်းအဝေးကိုဇူလိုင်25ရက်နေ့နဲ့26ရက်မှာနိုင်ငံရေးဌာနမှလုပ်မယ်လို့ဝန်ကြီးပွန်ပေယိုကကြေညာထားပါတယ်။လူတိုင်းအတွက်ဘာသာရေးလွတ်လပ်ခွင့်ကိုပို့ပြီးလေးစားသမှုရှိစေဖို့ဖိနှိပ်မှုတွေကိုတံပြန်ရေးခိုင်မာတဲ့နည်းလမ်းတွေကိုအမေရိကန်ပြည်ထောင်စုကရှာဖွေသွားပါမယ်။အမေရိကန်ပြည်ထောင်စုဟာဘေးကနေရက်ကြီးသူဖြစ်နေသွားမှာမဟုတ်ပါဘူး။သူတို့ရဲ့တကယ့်အခြေခံလူအခွင့်အရေးကိုရရှိခံစားဖို့ကြိုးစားသူအားလုံးနဲ့တသားတည်းရက်တီလှုပ်ဆောင်သွားမှာဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။တော်ရရှင်တို့နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းအသိပေးအပ်ပါရခင်ဗျာ။ဂူရောနော့ဆုံးယက်စိတ်ဝင်စားစရာနိုင်ငံတကာသတင်းချင်းချုပ်ကိုမှတ်စုမြတ်မှုကကြီးညာပေးပါလိမ့်မယ်။
အီရန်နဲ့စီးပွားရေးဆက်လုပ်နေမယ်ဆိုရင်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေအနေနဲ့အမေရိကန်အစိုးရရဲ့ဒဏ်ခတ်အရေးယူမှုအထိခံရနိုင်တယ်လို့သတိပေးလိုက်ပါရတယ်။အီရန်နိုင်ငံဟာနျူကလ িয়ার ဆိုင်ရာသဘောတူစာချုပ်မှာ2015ခုနှစ်ကလက်မှတ်ထိုးခဲ့ပြီးတဲ့နောက်မှာတော့ဟန်ပြကုမ္ပဏီတွေသုံးတရားမဝင်ငွေကြေးထောက်ပံ့မှုတွေလုပ်ပြီးတော့မကောင်းတဲ့လုပ်ရပ်တွေကိုဆက်လုပ်နေတယ်လို့အမေရိကန်ဗန်နိုင်းဌာနကအင်္ဂါနေ့မှပြောကြားခဲ့ပါရတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကူညီစုံစမ်းခွင့်ပြုဖို့အတွက်မြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုဆွတ်ဆွဲချက်အလုံးကိုစုံစမ်းဖော်ထုတ်မယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိကိုအသိအမှတ်ပြုပေမဲ့အပြောထက်လက်တွေ့လောက်တာကိုမြင်လို့ရတယ်လို့မြန်မာအစိုးရခေါင်းဆောင်တွေစီကိုလုံခြုံရေးကောင်စီကပေးပို့တဲ့စာထဲမှာရေးသားထားတယ်လို့စာကိုဖတ်ရတဲ့ AP သတင်းဌာနကပြောပါတယ်။နိုင်ငံတကာတိုင်ဝိုင်းကပါဝင်ပြီးတိကျဗမ်းမလိုက်ပဲပွင့်လင်းမြင်သာစုံစမ်းမှုတွေလုပ်မယ်ဆိုရင်မြန်မာအစိုးရရဲ့ကတိတွေကခိုင်မာတဲ့လက်တွေ့ဆောင်ရွက်မှုတွေဖြစ်လာပြီးတော့လူခွေချိုးဖောက်ကျူးလွန်သူတွေကိုအရေးယူနိုင်မှာဖြစ်တယ်လို့အဲဒီစာထဲမှာရေးသားထားတဲ့အကြောင်း AP သတင်းနဲ့မှဖော်ပြထားပါတယ်။မေလ31ရက်နေ့စွဲတက်ထားတဲ့စာကိုကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့စွမ်းကိုပေးပို့ခဲ့တာဖြစ်ပြီးတော့ဒီစာကိုနိုင်ငံတော်အတိုင်ပင်ခံတောင်အောင်ဆန်းစုကြည်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့စီကိုပေးပို့ဖို့နဲ့ဒီစာထဲမှာတောင်းဆိုထားတဲ့အချက်တွေကိုရက်30အတွင်းအကြောင်းပြန်ဖို့ပန်ကြားထားတယ်လို့ AP သတင်းမှရေးသားထားပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။VOE ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးရပါ
This program has come to you from the Voice of America, Washington.